မနေ့ကဟောခဲ့တဲ့မျက်မှောက်ချမ်းသာရေးတရားတော်ကိုပဲဘုန်းကြီးဆက်ပြီးဟောကြားပေးပါမယ်။ဘုရားရှင်ကိုရောင်မြတ်ကြီးကငါဘုရားဟောကြားထားတဲ့တိဟိဓမ္မေဟိတရားသုံးပါးတို့နှင့်တမန္နာကတော်ပြည့်စုံလို့ရှိရင်ဒိဋ္ဌိဝဓမ္မေဒုက္ခသောမနတဘဟုလောဝိဟရတိမျက်မှောက်ဘဝမှာချမ်းချမ်းသာသာနေထိုင်ရသည်ဒီတော့ဒီတရားသုံးပါးပါရီလဲဆိုတော့ဣန္ဒြိယေသူဂုတ္တတော်ရောဟောတိဘောဇနေမတ်တင်ညူဇာဂရိယအနုယုတ်တော်ဟောတိဣန္ဒြိယေသူဣန္ဒြိ6ပါးတကား6ပေါက်တို့၌ဂုတ္တဓွာရောလုံးကျုံသောတကားရှိသည်ဟောတိဖြစ်၏။ဣန္ဒြေ6ပါးတကား6ပေါက်ကိုလုံးကျုံအောင်တတိအဆောင်ထားပြီးတော့စောင့်ရှောက်နိုင်မည်ဆိုရင်မျက်စိပေါက်ကလည်းကိလေသာမဝင်နိုင်။နားပေါက်နှာခေါင်းပေါက်လျှာပေါက်ကိုယ်ပေါက်စိတ်ပေါက်မှစလို့ကိလေသာမဝင်နိုင်တဲ့အတွက်ကြောင့်အဲ့ဒီယောဂီပုဂ္ဂိုလ်မှာချမ်းသာမလားဆင်းရဲမလား။ဒါကြောင့်ဒီဣန္ဒြေ6ပါးတကား6ပါးဒါကြောင့်ဒီဣန္ဒြေ6ပါးတကား6ပါးကိုတတိအဆောင်ထားပြီးတော့လုံခြုံအောင်စောင့်ရှောက်ပါတဲ့နံပါတ်1အဲ့ဒီလိုလုံခြုံအောင်စောင့်ရှောက်နိုင်ရင်ဒေဒီဝဓမ္မေမျက်မှောက်ဘဝ၌ပင်လျင်ဒုက္ခသောမနတဘဟုလောချမ်းသာခြင်းဝမ်းမြောက်ခြင်းများသည့်ဖြစ်၍ဝိဟရတိနေရထိုင်ရပါ၏။ဒါနံပါတ်1မျက်မှောက်ချမ်းသာဤတရားယနေ့နာကြားရမယ်မျက်မှောက်ချမ်းသာရေးတရားကပါဠိဆိုတော့ဘောဇနေမတ်တင်ညူဟောတိဘောဇနေခဲပွေဘောဇင်၌မတ်တင်ညူပါဠိဆိုတော့ဘောဇနေမတ်တင်ညူဟောတိဘောဇနေခဲပွေဘောဇင်၌မတ်တင်ညူသုံးဆောင်နေခမာတိုင်းအတာပမာဏကိုတည်သည်ဟောတိဖြစ်ခဲပွေဘောဇင်နေမိဝဲသုံးဆောင်နေခကာလမှာအတိုင်းအတာပမာဏကိုတည်ပြီးတော့သုံးဆောင်ရမည်မိဝဲရမေအဲလိုမိဝဲရမှာကိုအကျဉ်းချုပ်ဟောပြီးတဲ့ကဘုရားရှင်ကိုရောင်မြတ်ကြီးကအကျဉ်းချဲ့ပြီးဟောကြားတော်မူလိုတဲ့အတွက်ကြောင့်ကိုရောင်တိုင်းမိပြီးတော့ကိုရောင်တိုင်းဖြေကြားတော်မူတယ်ကတိစာဘိခဝေဘိကုဘောဇနေမတ်တင်ညူဟောတိဘိခဝေယဟန်တို့ကတိစာဘဲတို့လျင်ဘိကုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည်ဘောဇနေခဲပွေဘောဇင်၌မတ်တင်ညူသုံးဆောင်တဲ့ခါမှာတိုင်းအတာပမာဏကိုသိသည်ဟောတိဖြစ်သည်နိဘယ်လိုအတိုင်းအတာကိုသိပြီးတော့မိဝဲသုံးဆောင်ရမှာလဲလို့ဒီလိုမေးခွန်းထုတ်ပြီးတော့ကိုရောတိုင်းသားလျင်ဘုရားရှင်ကိုရောမြတ်ကြီးကဖြေကြားတော်မူလေဣဒာဘိခဝေဘိက္ခုပတိသင်္ခာယောနိသောအာဟာရအာဟာရိတိနိဝါဒဝါယနမတယနမတနာယနာဝိဘုဒနာယယံဝါဒေဝံဣမတ္တကာယတာထိတိယယာပနာယဝိဟိန္ဓုပရတိယပြမစရိယနုဂဟာယဣတိပုရဏေသဝေရဏပတိဟင်္ဂာမိနဝင်းသဝေရဏနာဥပါတိတမိယတရာသမေဘဝိတတိအနဝဇာတာသပါသူဝိဟာရောစာတိဘိက္ခဝေယဟန်တော်များဥစ္စေသားတို့ဣရာဤသာသနာတော်၌ဘိက္ခုယဟန်သည်ဝါတန္တရာဘေးကိုရှုမြင်လျက်မဟာတတိပဋ္ဌာန်ဝိပဿနာတရားတွေကိုရှုမှပွားများအားထုတ်လျက်ရှိသောယောဂီပုဂ္ဂိုလ်သည်ပဋိသင်္ခာပဋိသင်္ခာယပညာဖြင့်ဆင်ញင်၍ယောနီသောသင်သောအကြောင်းအားဖြင့်အာဟာရံအာဟာရကိုအာဟာရိတိသုံးဆောင်ပါလေလောဘုရားရှင်ကိုရောင်မြတ်ကြီးကချက်သားတို့တဲ့တဂရကမတွေတရားကြည်ပြူစွာဖြင့်လောင်းလှူတဲ့ဆွမ်းခဲပွဲဘောဇင်ကိုမိဝဲသုံးဆောင်တဲ့အခါမှာပဋိသင်္ခာပဋိသင်္ခာယပညာဖြင့်ဆင်ခြင်ပြီးတော့မှမိဝဲသုံးဆောင်မှာဒီတော့ဆင်ခြင်ပြီးသုံးဆောင်ရမယ်ဆိုတော့ဘယ်လိုဆင်ခြင်ရမှာလဲဆိုတော့နေဝါဒဝါယနမဒါယနမဒနာယနာဝိဘူဒနာယဒါဝါယယွာသူသားငယ်တို့ကဲ့သို့မြွတုပျော်ပါကစားခြင်းဟာနေဝအာဟာရယတိမသုံးဆောင်ပါနှင့်။ဆွမ်းအာဟာရကိုမိဝဲသုံးဆောင်တဲ့အခါ ရွာသူတန်းငယ်တို့ကဲ့သို့မြို့တူပျော်ပါကစားလို့တဲ့အတွက်ကြောင့်ဒီစွမ်းအားရကိုမှီဝဲသုံးဆောင်မှုမပြုပါနဲ့တဲ့မတ္တနာယမတ္တယလဝိသေးလက်ပံသေးတို့ကဲ့သို့အာဟုသောမန်ရေးခြင်းကနအာဟာရီယာတိမသုံးဆောင်ပါနဲ့လဝိသေးများကတော့ဖြင့်မိမိအားရှိဖို့အတွက်အာဟာရကိုမှီဝဲသုံးဆောင်နေယခုတရားဘာဝနာပွားများအားထုတ်နေတဲ့ပုဂ္ဂိုလ်များတော့အဲ့ဒီလဝိသေလက်ပန်းသေးတို့ကဲ့သို့အာဟုသောမှန်ရေဖို့ရအလုံးငါဒီစွမ်းအာဟာရကိုမမီဝဲပါနဲ့တဲ့နမဒနာယမဒနာယနန်းတွင်သူတို့ကဲ့သို့အင်္ဂါကြည်ငယ်ပြေဖြူစေခြင်းကနအာဟာရီယာတိမသုံးဆောင်ပါနဲ့နန်းတွင်သူများကတော့ဖြင့်မိမိရဲ့ကိုယ်ငါပြေဖြိုတင့်တယ်စေဖို့အတွက်အာဟာရကိုမိဝဲသုံးဆောင်နေ။ဘုန်းကြီးတို့ယောဂီသူတော်စင်များကတော့ဒကာဒကမများတရားကြည်ပြူစွာလှူတဲ့စွမ်းအာဟာရကိုမိဝဲသုံးဆောင်နေကာကာလမှာမိမိရဲ့အင်္ဂါကြီးငယ်ပြေဖြိုလှပစေဖို့အချိုးချဖို့အတွက်မိဝဲသုံးဆောင်ခြင်းမပြုပါနဲ့တဲ့နာဝိဘုဒ္ဓနာယဝိဘုဒ္ဓနာယကာချေတိတို့ကဲ့သို့လှပတင်နေစေခြင်းငါနာအာဟာရယာတိမသုံးဆောင်ပါနဲ့ကခြေသည်များကတော့အာဟာရကိုမိဝဲသုံးဆောင်တဲ့ခါကာလမှာမိမိရဲ့ခန္ဓာကိုအချိုးသာနာကျပြီးတော့လှပတင်နေဖို့အနည်းအားဖြင့်အာဟာရကိုမိဝဲတယ်တရားဘာဝနာပွားများအားထုတ်နေတဲ့ပုဂ္ဂိုလ်အားတော့ဖြင့်ဒီအာဟာရကိုမိဝဲသုံးဆောင်ခြင်းဟာမိမိခန္ဓာကိုအချိုးသာနာကျပြီးလှပတင်နေဖို့မိဝဲခြင်းကိုမပြုပါနဲ့ဒါရင်လားဆိုတော့ယာဝဒီဝာဣမတကာယတာထိတိယာယပနာယာဝိဟိန္တုပရတ္တိယာဗြမစရိယာနုခာယယာဝဒီဝာခြင်းမြတ်လောက်ဣမတကာယတာဤကိုကြည့်ထိတိယာမြင်းမြတ်စွာတည်စေခြင်းငါဒီဝာစွမ်းအားရကိုမိဝဲသုံးဆောင်ခြင်းဟာဒီခန္ဓာကိုယ်ကြီးရှာကြာရှည်လေးမြင့်စွာတည်တတ်စေဖို့ယာယာပနာယဣရိယာပတ္ထမြတ်တာစေခြင်းငါ၎င်းဒီစွမ်းအာဟာရကိုမိဝဲသုံးဆောင်ခြင်းဟာဣရိယာပတ္ထမြတ်တာဘုရားနေအပြင်မိဝဲသုံးဆောင်နေဝိဟိန္ဒုပရတ္တိယမုတ်သိမ့်ဆာလောင်ခြင်းကိုပဲဖြောက်ခြင်းငါ၎င်းဆာလောင်မုတ်သိခြင်းဆိုတဲ့ဇိကိစ္စပရမရောဂာအဲ့ဒီဆာလောင်မုတ်သိခြင်းဆိုတဲ့ယောဂပဲဖြောက်ဖို့ရတဲ့ဒီစွမ်းအာဟာရကိုမိဝဲဗြမစရိယာနုဂဟာယမြတ်သောသာသနာတော်ကြီးကိုချီးမြှောက်ခြင်းငါ၎င်းပတိသေးဝတိမိဝဲပါ၏ယနေ့တရားဓမ္မတွင်လူရန်နှင့်ဆွမ်းအားရကိုမိဝဲသုံးဆောင်ခြင်းဟာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့သီလသိက္ခာသီလအကျင့်တမာရီသိက္ခာတမာရီအကျင့်ပညာသိက္ခာပညာကျင့်လို့ဆိုတဲ့အဲ့ဒီသီလတမာရီပညာတွေမိမိတန်တမ်းမှတည်အောင်ကျင့်ကြံပွားများအားထုတ်နိုင်ဖို့အတွက်ဒီဆွမ်းအားရကိုမိဝဲပါလေဒီလိုဆင်းခြင်းရဣတိဣမိနာဣတိဣမိနပိဏပါတာသေဝနိနဤစွမ်းခဲဝေပောဇင်တို့ကိုမိဝဲသုံးဆောင်ခြင်းဖြင့်ဗုရဏံအတိဖြစ်သောပုရဏံအဟောင်းဖြစ်သောဒဝရနင်းစအဝရဏာကိုလီဗတိဟင်္ဂါမိပေဖြောက်အံနဝံအတိဖြစ်သောဝရနင်းစအဝရဏာကိုလီနဥပါဒိတံမိမဖြစ်စီအံဇာလောင်မုတ်သိချင်းဆိုတဲ့ဝရဏအဟောင်းကိုပေဖြောက်လို့နောက်တဲ့ဇံလောင်မုတ်သိချင်းဆိုတဲ့ဝေဒနာအသစ်တွေမဖြစ်လာအောင်ဒီစွမ်းအာဟာရကိုမှီဝဲတယ်။ယန္တရာစရှင်မြင့်စွာသောကာလပတ်လို့တည်ခြင်းတည်းမင်းငါအဘဝိတ္တိဖြစ်လက်တံဒီစွမ်းအာဟာရကိုမှီဝဲသုံးဆောင်ခြင်းဖြင့်ရှင်မြင့်စွာသောကာလပတ်လို့မိမိဒီခန္ဓာကိုယ်ကြီးတည်ဒီလိုတည်ပြီးအခါကာလကြတော့သီလခြင်းတမာရီခြင်းပညာခြင်းတွေကျင့်နိုင်အောင်ဒီစွမ်းအာဟာရကိုမှီဝဲခြင်းဖြစ်တယ်အနဝဇ္ဇတာစာပြည့်မရှိခြင်းတည်းနိဘဝိတ္တိဖြစ်လက်တံဘာသူဝိဟာရောစာချမ်းသာစွာနေရခြင်းတည်းနိဘဝိတ္တိဖြစ်လက်တံဣတိဤသို့ပတိသင်္ခါပတိသင်္ခါယပညာဖြင့်ဆင်ញင်၍ဘိဏပါတံတခါရကမရိတရာကြည်ပြုစွာလောင်းလှူတဲ့ဒီစွာအာရကိုပတိသေးဝါမိမိဝဲသုံးဆောင်မ၏လို့ဒီလိုတရားရှုပွားအားထုတ်ပြီးတော့နေတဲ့ယောဂီပုဂ္ဂိုလ်ဟာဘောဇနေမတ္တညူခဲဝဲဘောဇင်ကိုမိဝဲသုံးဆောင်တဲ့အခါမှာအဲဒီလိုဆင်းခြင်းသုံးဆောင်ခြင်းဖြင့်အတိုင်းအတာသိပြီးတော့မိဝဲသုံးဆောင်ရမည်။ ဒါကြောင့်သာဟာရစားတဲ့အခါမှာဘုန်းကြီးတို့မြို့သူပြောပါကစားဖို့အာဟုတော်မင်းရဖို့အရေးအစင်ပြည့်တင်းလပ်ပအချိုးကျဖို့မိဝဲသုံးဆောင်ခြင်းမဟုတ်ပါဟောဒီခန္ဓာကိုယ်ကြီးကြာရှည်လေးမြင်စွာတည်တတ်ပြီးတော့မြတ်စွာဘုရားရှင်ရဲ့သာသနာတော်မှာသီလအကျင့်တမာရီအကျင့်ပညာကျင့်နေခြင်းလို့မိမိတဏ္ဍမှာတည်အောင်ကျင့်ကြံပွားများအထောက်နိုင်ဖို့အတွက်ဒီဆွမ်းအာဟာရကိုမိဝဲပါလေမိမိတို့မိဝဲတဲ့အခါမှာဒီလိုဆင်ခြင်ပြီးတော့မှမိဝဲရမှာအဲ့ဒီဆင်ခြင်ပုံလေးကိုဘုန်းကြီးတို့ကျေးဇူးရှင်ရွှေချင်းဆရာတော်ဘုရားကြီးကဆင်ခြင်ပုံလေးစားတဲ့အခါစာကဏီမှာဆင်ခြင်ပုံလေးတွေကိုဟောကြားပြီးတော့ပေးထားတာရှိပါတယ်အချို့အချို့ရေသဌာနတွေလည်းပဲစွမ်းစာကဏီလေးမှာဆင်ခြင်ညအတန်တွဲရွတ်ဖတ်ပြီးတော့ဆင်ခြင်ညလေတခြားတခြားသာသင်တကြီးတွေမှာဆိုရင်လည်းဒီလိုပဲအတန်တွဲရွတ်ဖတ်ပြီးတော့ဆင်ခြင်ညတဲ့သီလရှင်ကြောင့်တိုက်ဒီမှာဆင်ခြင်ညတာရှိပါတယ်ဘုန်းကြီးတို့ဒီတရားရိပ်သာမှာတော့ဖြင့်တိတ်ဆိတ်မှုကိုလိုလားတဲ့အတွက်ကြောင့်မို့အဲ့ဒီလိုအတန်တွဲရွတ်ဆိုပြီးတော့မဆင်ခြင်စေပါတကယ်လို့အတန်တွဲရွတ်ဆိုပြီးတော့ဆင်ခြင်ရမယ်ဆိုရင်လည်းပဲအလုံးယောဂီများစုံမှဆင်ခြင်ရမှာဖြစ်တဲ့အတွက်ကြောင့်အ ਨੇ ဆုံးအခုဘုန်းကြီးတို့ယောဂီများရှုမှတ်မှုနဲ့ဆိုရင်ရှေ့ကတန်ဃာတော်များရောက်တဲ့အချိန်နဲ့ယောဂီများအလုံးစုံတဲ့အချိန်နဲ့ဆိုရင်15မိနစ်မိနစ်20ခန့်စောင့်ရမှာဖြစ်ပါအဲ့လိုစောင့်ပြီးတော့မှဆင်ခြင်ဖုံးပေးရမယ်ဆိုတော့တန်ဃာတော်များကိုညှင်းဆဲရရောက်တယ်လို့ဖြစ်မှာစိုးလို့ဒါကြောင့်မိမိတို့စိတ်ထဲကပဲဆင်ခြင်ပြီးတော့မှမိဝဲကြလို့ဘုန်းကြီးဒီလိုညွှန်ကြားပေးခြင်းဖြစ်ပါလေ။အဲဒီကျေးဇူးတော်ရှင်ရွေးခြင်းဆရာတော်ဘုရားကြီးရေးသားခြင်းမြင့်ထားတဲ့အဲဒီဆင်ခြင်ပုံလေးကိုလည်းပဲမှတ်သားလို့လွယ်ကူအောင်ဒီမှာလိုက်ပြီးတော့ဆုကြည်ကြ။ဤသီစာပွေဤ
သီစာပွေ
အမေမေကို
အမေမေက
ိုမြူးရဲမှန်ကြွလပ်ပရေစင
်
ပြေဖြိုးခြင်းင
ါ
မသုံးပါဘူးလေးပြာဓာတ်ဆောင
်
ဒီကိုကောင်းသည
်
ရှေးအောင်ဒီလျက
်
အသက်မြတ်တမ်းမမောပညာဘုရားသာသနာကျင့်နှဖျားကိုကျင့်ပါနိုင်စေဝေရဏဟောင်းသည
်
မဖြစ်စေရရာပိုင်းမြလေခတ်သိမ့်ပြစ်ကိုမဖြစ်လေအောင
်
ချမ်းမြေအောင်ဟုသုံးဆောင်မိဝဲပါတည
်
းဒါစွမ်းစားကဏ္ဍလေးမှာမိမိတို့မစွမ်းမစားခင်မှာဆင်ခြင်နဲ့ဆင်ခြင်နဲ့လင်္ကာလေးဒီဇာဝဲတော့ဘွယ်တွေကိုမိမိတို့ဖုံးပေးသုံးဆောင်ခြင်းဟာတဲ့မြူးယူမှန်ကြွလှပရည်စင်ပြည့်ပြိုးခြင်းကသုံးဆောင်ခြင်းမဟုတ်ပါဘူးတဲ့လေးပြတတ်ဆောင်ဟောဒီခန္ဓာကိုယ်ကြီးအရှိတည်တတ်မှုအတွေ့အသက်ရှည်ရှည်နေဖို့အတွက်မမောမပန်းမဲနဲ့မြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးမှာကန္ဓာဒုဒ္ဒဝိပဿနာဒုဒ္ဒဆိုတဲ့အကျင့်နှစ်ပါးရှိပါလေအဲ့ဒီအကျင့်နှစ်ပါးကိုကျင့်ကြံအားထုတ်နိုင်မှုကန္တဒုဒ္ဒစာပေပရိယဒီဒီသင်ချာပို့ချတဲ့ပုဂ္ဂိုလ်တွေကသင်ချာပို့ချနိုင်အောင်မှုဒီစွမ်းအာဟာရကိုမှီဝဲတယ်။ဝိပဿနာဒုဒ္ဒအခုဝိပဿနာတရားကျင့်ကြံပွားများအားထုတ်နေတဲ့ပုဂ္ဂိုလ်များကလည်းပဲသီလအကျင့်၊တမာရီအကျင့်၊ပညာအကျင့်တွေမိမိတန်တန်တည်အောင်ကျင့်ကြံအားထုတ်နိုင်ဖို့အတွက်မိမိမှီဝဲတယ်။အဲ့ဒီလိုဒုဒ္ဒနှစ်ဖြာဘုရားသာသနာကျင့်နှစ်ဖြာကိုကျင့်ပါနိုင်စေဝေဒနာဟောင်းတဲ့မဖြစ်စေရဝေဒနာအဟောင်းနေနေပြေပြောက်ပြီးတော့ဝေဒနာတဲ့ကိုလည်းပဲမဖြစ်စေဘဲနဲ့ဣရိယာပဌမြတ်တာပြီးတော့ချမ်းချမ်းသာသာနဲ့သီလအကျင့်တမာရီအကျင့်ပညာအကျင့်နေကိုကျင့်ကြံပွားများအထုံးနိုင်ဖို့အတွက်ဒီစွမ်းအာရကိုမှီဝဲရယ်အဲ့ဒီလိုနှလုံးသွင်းဆင်ခြင်ပြီးတော့မှယောဂီပုဂ္ဂိုလ်များမှီဝဲရမယ်ဒီတော့စွမ်းအာရကိုမှီဝဲတဲ့ခက္ကလတ်မှာဘုန်းကြီးတို့သုံးမျိုးရှိပါတယ်မိဝဲတဲ့နေ့သုံးနေ့ရှိပါတယ်မေတ္တာပွားပြီးတော့မိဝဲတဲ့နေ့တနေ့ရှိပါတယ်ဆင်ခြင်ပြီးတော့ယခုလို့ဆင်ခြင်ပြီးတော့မိဝဲတဲ့နေ့တနေ့ရှိပါတယ် ယောဂီများပြီးပြီးရှုမှတ်ပြီးတော့မိဝဲတဲ့ဤလို့တနည်းဆွမ်းပုံပေးတဲ့ဤပဏ္ဏီပါလိမ့်မယ်သုံးဤရှိပါလိမ့်အဲဒီလို့သုံးဤနံပါတ်1ဤကတော့ဖြင့်မေတ္တာပွားပြီးတော့ပုံပေးတာလေခုဘုန်းကြီးတို့တန်ဃာတော်အရှင်မြတ်တွေကိုနေအိမ်ဆွမ်းစားပင့်တဲ့အခါကာလမှာတန်ဃာတော်အရှင်မြတ်များဆွမ်းမပုံပေးခင်မှာပဲဖြစ်စီဆွမ်းပုံပြီးမှာပဲဖြစ်စီပေါ့မေတ္တာတုတ်ပရိတရားတော်မရွတ်ပွားကြဘူးလားဓမ္မီမီတို့လူရန်နဲ့ဆွမ်းတကာတကမာရီပေါ်မှာမေတ္တာပွားတဲ့အနေအားဖြင့်ဒီမေတ္တာတုတ်တံပရိတရားတော်ရွတ်ပွားပြီးတော့မှပုံပေးကြတာလေတကယ်လို့မေတ္တာပွားပြီးတော့ဖုံးပေးရင်အာမောဂံရထပိန္ဒံဘုံစတိအာမောဂံအချင်းကြီးမဖြစ်စီပဲရထပိန္ဒံတိုင်းသားပြည်သူတို့ကြည်ပြူစွာပေးလူအပ်တဲ့စွမ်းကိုဘုံစတိသုံးဆောင်သူဟူ၍ဝုစတိခေါ်ဆိုအပ်ပါပေ၏အချင်းကြီးမဖြစ်တဲ့သုံးဆောင်ခြင်းနဲ့မေတ္တာပွားပြီးတော့သုံးဆောင်ခြင်းဟာလူရန်နဲ့ပုဂ္ဂိုလ်လည်းအချင်းကြီးမဖြစ်ဘူးမိမိလည်းအချင်းကြီးမဖြစ်ဘူးဒါကြောင့်မေတ္တာပွားပြီးတော့သုံးဆောင်တဲ့အခါကာလမှာတာမိပရိဘောဂဆိုးရပိုင်ဆိုင်ခြင်းဖြင့်သုံးဆောင်ခြင်းနဲ့တာမိပရိဘောဂကိုဆွမ်းအာဟာရကိုပိုင်ပစ္စည်းကိုကိုသုံးဆောင်ရတယ်လို့ဘာပြစ်မှမရှိဘူးအနန္တယပရိဘောဂမေတ္တာပွားပြီးတော့သုံးဆောင်ခြင်းဟာကျွေးမတင်သောသုံးဆောင်ခြင်းမိတယ်မေတ္တာပွားပြီးတော့သုံးဆောင်လို့ရှိရင်မိမိတို့အကျွေးမတင်အကျွေးမတင်တဲ့သုံးဆောင်ခြင်းနဲ့နောက်တကဒါရစ္ဆပရိဘောကအမွေခံအဖြစ်ဖြင့်သုံးဆောင်ခြင်းတနည်းအားဖြင့်ဆွမ်းလူသူအားအကျိုးကြီးမားစေ၍အကျိုးရှိသောသုံးဆောင်ခြင်းလို့ဒီလိုအဓိပ္ပာယ်ရတယ်အကျိုးရှိတဲ့သုံးဆောင်ခြင်းနဲ့သုံးဆောင်မယ်ဆိုရင်ဆွမ်းကိုဖုံးပေးတော့မယ်ဆိုရင်လူရန်နဲ့ဆွမ်းလူရှင်များဝေယဝဆဆောင်ရွက်တဲ့ပုဂ္ဂိုလ်များကိုဘာလို့ရမလဲအေမေတ္တာပွားပြီတော့မိဝဲ3ဆောင်ဒါနံပါတ်1မိဝဲ3ဆောင်နေတနည်းနောက်နံပါတ်2ကသောတော်ကဘုန်းကြီးပြောတဲ့ဆင်ခြင်ပြီတော့မိဝဲပါဘယ်လိုမိဝဲရမလဲဆင်ခြင်ပြီတော့မှမိဝဲရင်လည်းပဲအကျွေးမကင်းမေဘူးလားအကျွေးကင်းနေအဲ့လိုအကျွေးကင်းနေမိဝဲ3ဆောင်နေတဲ့3ဆောင်နောက်နံပါတ်3ကရှုမှတ်ပြီးတော့မိဝဲ3ဆောင်ရမယ်ဘယ်လိုမိဝဲရမလဲဝိပဿနာယောဂီပြီးပြီးမိမိတို့ဟာရှုမှတ်ပြီးတော့မိဝဲ3ဆောင်ရင်အဲ့ဒီ3ဆောင်နေတဲ့အခိုက်ကလေးမှာဒီဝါနေတဲ့အပေါ်စားနေတဲ့အပေါ်မြူနေတဲ့အပေါ်မှာချိုရာချင်းနာငာနာစတ္တာစသည်ခံစားမှုရှိသေးရဲ့လားအဲ့ဒီခံစားမှုဝေဒနာမှဟိုဘက်ကိုကောင်းဤမကောင်းဤဆိုတဲ့တဏှာကူးတာဟုတ်တယ်မို့လားအဲ့တော့ဒီကမိမိကဒီမှာခံစားမှုမှမရှိတော့လို့ရှိရင်ဟိုဘက်ကဝေဒနာနေပြီးတော့တဏှာကိုကူးနိုင်ပါဦးမလားစားနေရင်ဝါနေရင်နဲ့ပဲဘုန်းကြီးတို့ယောဂီများယတတဏှာမငြိမ်းဘူးလားငြိမ်းနေတယ်အဲ့ဒီအချိန်မှာဘာမှယတခံစားမှုမရှိဘူးယောဂီပုဂ္ဂိုလ်ဟာစားလို့သာစားနေတယ်ဝါလို့သာဝါနေတယ်မြို့လို့သာမြို့နေတယ်ဒီအာဟာရတွေမိဝဲသုံးဆောင်နေခြင်းဟာမြတ်စွာဘုရားရဲ့သီလတမာတိပညာအကျင့်တရားတွေကျင့်ကြံအထုနိုင်ဖို့အတွက်သာမိဝဲနေတယ်တရားတွေကြောင့်မိမိမှာမြို့သူပျော်ပါကစားဖို့အာဟုသောမှန်ရဖို့အေးစင်တင့်နေဖို့ဒီလိုဟာဘာမှမရှိတော့ဘာခံစားမှုမှမရှိတော့တဲ့အတွက်ကြောင့်ယသတ္တနာတွေကင်းပြီးတော့အဲ့ဒီယောဂီပုဂ္ဂိုလ်မှာမိမိရဲ့ရှုမှတ်နေတဲ့အမှတ်တရားတွေလည်းပဲတိုးတက်ပြီးတော့နေသလိုလှူဒန်းရတဲ့ကုသိုလ်ရှင်များမှလည်းပဲအကျိုးမများပေဘူးလားဗျာအကျိုးများတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများကိုဖုံးပေးတဲ့အခါကလည်းမှမေတ္တာပွားလိုပဲဖြစ်စေဆင်ញင်မိလိုပဲဖြစ်စေရှုမှတ်မှုနဲ့ပဲဖြစ်စေဒီ၃မျိုးတစ်မျိုးမျိုးနဲ့ဖုံးပေးနိုင်သွားရင်အထူးအဖြစ်တော့ဘုန်းကြီးတို့ဖြစ်စေချင်တာကတော့ရှုမှတ်မှုနဲ့ပေါ့ရှုမှတ်မှုနဲ့ကအဓိကထားပြီးတော့ညွှန်ကြားပေးနေတာဖြစ်တဲ့အတွက်အဲ့ဒီလိုရှုမှတ်ပြီးတော့မဖုံးပေးခင်မှာလည်းပဲရှေးပိုင်းကမေတ္တာပွားလိုက်မယ်၊ဆင်ញင်လိုက်မယ်ဆိုရင်ရောမရပေဘူးလား။အေးမဖုံးပေးခင်လေးမှာမေတ္တာပွားပြီးဆင်ခြင်ပြီးတော့မှအဲ့ဒီမှာဇွန်ကိုင်းနာခတ်တာယူတာထဲတာနေတာလုံနာဆူတာခတ်တာယူလာတာကောင်းကုန်နာပဇဟရာ ပါဇတဲ့စွမ်းလုပ်ကလေးထည့်လိုက်တာထည့်ပြီးစွမ်းလေးပြန်ချလိုက်တာချပြီးတာနဲ့ဝါရီဝါရီဝါရီအဲ့ဒီဝါတဲ့ပုံမှာစိတ်လေးစိုက်ပြီးမှတ်နေစာအာယုံမိသွားပြီဆိုရင်အဲ့ဒီပုံကိုမျိုးဖို့ကိုတတိယသေးရလားလုံးဝမရမျိုးဖို့ကိုတတိယမရဝါနေတာဘယ်လိုမှကိုတတိယမရဝါတာကိုပဲသူသိနေတယ်ဒီပုံမှာပဲအာယုံစိုက်မိနေတယ်ပါဇတဲ့မှာဝါနေတဲ့ဒီဝါဘတ်တွေကလည်းကစီရီတွေပောက်ပြီးတော့ယွန်းစင်ရီဖြစ်နေပြီမျိုးချင်းနဲ့ဆန္ဒတောင်မရှိတော့ဘူးအဲ့လောက်ထိအောင်ဒီအာဟာရပုံမှာယွန်းရှာဆက်ဆုပ်ပွဲဖြစ်လာတာဒီပုံမှာနှစ်သက်မှုတဏှာဆိုတာလုံးဝကင်းသွားပြီအဲ့ဒီလိုယောဂီပုဂ္ဂိုလ်မျိုးကိုလှူရရင်ယဟန္တာတပါးကိုလှူရသလားအကျိုးမများပေဘူးလားအကျိုးများတယ်ဒါကြောင့်ဘုန်းကြီးတို့ဘုရားရှင်ကိုရောင်မြတ်ကြီးလက်ထက်တော်ခက္ကနတို့ကရှင်သူဗုဒ္ဓဆိုတဲ့မထေရပါရှိတယ်အဲ့ဒီရှင်သူဗုဒ္ဓဆိုတဲ့မထေရာဆွမ်းကံကြွတဲ့ကံမှာဆွမ်းကံအိမ်ကိုဆွမ်းရက်ပြီဆိုရင်အဲ့ဒီအချိန်မှာမေတ္တာဆံဝင်စားတယ်မေတ္တာပွားနေလိုက်တာဆွမ်းတကာတကမတွေကိုအဲ့ဒီအိမ်မှာရှိတဲ့ပုဂ္ဂိုလ်များကိုတခါနဲ့မေတ္တာပွားနေလိုက်တာမေတ္တာဆံဝင်စားနေအဲ့တော့ဒီတကာတကမတွေလူဒန်းနဲ့ဆွမ်းကိုအလူခံရတာအကျိုးလူဒန်းတဲ့ပုဂ္ဂိုလ်တွေရောအကျိုးမများပါဘူးလားဗျာသိများသွားတယ်နောက်တကရှင်သာရိပုတ္တရာမထေရသူများကြီးရှင်သာရိပုတ္တရာမထေရသူမြတ်ကြီးကတော့ဆွမ်းအလူခံပြီဆိုရင်ဆွမ်းအိမ်ကိုဆွမ်းရက်တဲ့အခါမှာတခါလေတမဘတ်ဝင်စားတယ်။တမဘတ်ဝင်စားတယ်ဆိုတာခန္ဓာဆိုင်ပြီးရှုနေရင်ကနေပြီးတော့နေတာ။အဲ့လိုဝင်စားနေတာအဲ့ဒီအခါမျိုးကြတော့လူရတဲ့ပုဂ္ဂိုလ်တွေမှရောအကျိုးမများပါဘူးလားဗျာ။သိက္ခာအကျိုးများတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများဆွမ်းအာရတွေမိဝဲသုံးဆောင်တဲ့အခါကာလမှာလူရတဲ့ပုဂ္ဂိုလ်လေအကျိုးများအဲ့လိုလူရန်တဲ့ပုဂ္ဂိုလ်များလည်းအကျိုးများမိမိတို့ကိုယ်တိုင်လည်းပဲတရားတွေတိုးတက်ပြီးတော့အကျွေးကင်းတဲ့ဖုံးပေသုံးဆောင်မှုမျိုးနဲ့ဖုံးပေရရင်နှစ်ဦးနှစ်ဘက်အကျိုးမများနိုင်ပေဘူးလားဗျာတကယ်လို့ယောဂီပုဂ္ဂိုလ်များဟာမေတ္တာလည်းမပွားဘူးဆင်းလည်းမဆင်းကျင်ဘူးဆင်းကျင်မှုလည်းမပြုတ်ဘူးရှုမှတ်မှုလည်းမပါဘဲနဲ့အပြင်အပကအလှအတန်းမှာဖိတ်ကြွေးလို့စားတဲ့အစာမျိုးနဲ့သာစားလိုက်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်များမှာအကျွေးတွေရောမတင်နိုင်ပေဘူးလားမတင်ပါဘူးခင်ဗျာအကျွေးတင်သွားပြီဆိုရင်မဆက်ဖဲနေလို့ရပါမလားမရပါဘူးခင်ဗျာမရဘူးအကျွေးတင်ရင်ဆက်ကိုဆက်ရတယ်တဘဝနဲ့မကြည်နိုင်ရင်နှစ်ဘဝနှစ်ဘဝနဲ့မကြည်ရင်သုံးဘဝလေးဘဝဆက်ခါဆက်ခါမဆက်ရဘူးလားအဲဒီလိုဒီမှာအကျွေးတင်ပြီးတော့ဆက်ရတဲ့တာရကလေးတစ်ခုကိုဘုန်းကြီးထုတ်ပြီးတော့ပြခြင်းလိုပါအဲဒီမှာအတိတ်အကြောင်းလေးကိုဘုန်းကြီးတို့ပြောမှာမဟုတ်ပါဘူးပစ္စုပန်ဝတ္ထုအကြောင်းလေးကိုပြောမှာပါပစ္စုပန်ဝတ္ထုဆိုတာဟာယခုအချိန်မှာပြန်ပြီးတော့အဲ့ဒီနေရာဌာနကိုသွားပြီးတော့မေးမြန်းစုံစမ်းကြည့်ရင်ဒီအကြောင်းအရာထုတ်ပတ်တည်းလေးဟာဒီနေ့ဒီအောင်ရှိနေမှာဖြစ်ပါတယ်အဲ့ဒါဘယ်မှာဖြစ်ပေါ်ခဲ့တာလဲဆိုရင်ဘုန်းကြီးတို့တောင်တွင်ကြီးမြို့ရဲ့အရှိမြောက်ဆယ်မိုင်ခန့်လောက်ဝေးတဲ့အရတ်မှာချောင်းယိုးရွာဆိုတာရှိတယ်။ယနေ့ထီအောင်ရှိတယ်ချောင်းယိုးရွာ။ဒါတောင်တွင်ကြီးမြို့ရဲ့အရှိမြောက်ရက်ဆယ်မိုင်ခန့်လောက်ဝေးတယ်အဲ့ဒီဝေးတဲ့အရတ်ချောင်းယိုးရွာဆိုတာရှိပါတယ်။ဒါကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးဟာသူ့ရဲ့ဓမ္မစကြာဒေသနာတော်ထဲမှာထည့်ပြီးတော့ဆရာတော်ဘုရားကြီးဟောတော်မူပါတယ်။အဲ့ဒီဒေသနာတော်ကိုဒီပစ္စုပန်ဝတ္ထုလေးကိုထည့်ပြီးဟောဖို့အတွက်ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးကဘလောက်စိတ်ဆက်တော်မူတယ်လဲဆိုရင်ဒီဟာကိုကြားခဲ့တာကဆရာတော်ဘုရားကြီးကမုံရဘက်ကနေကြားခဲ့တာဖြစ်ပါတယ်။ဒါလေးကိုကြားခဲ့တာမုံရဘက်ကဖြစ်ပါတယ်။မုံရဘက်ကဆရာတော်တစ်ပါးကနေလျှောက်ထားတာဖြစ်ပါတယ်။ဒါကိုဆရာတော်ဘုရားကြီးကဒီရန်ကုန်ပြန်ရောက်လာတဲ့အခါကျတော့ရိတ်တာတဲမှာတဲ့တောင်တွင်ကြီးယောဂီများရှိသလားဆိုတာဘုန်းကြီးကိုစုံစမ်းခိုင်းပါတယ်။အဲ့လိုဘုန်းကြီးစုံစားခိုင်းတော့ဘုန်းကြီးကတောင်တွင်ကြီးယောဂီမြို့သားယောဂီစီရင်ကိုလှမ်းပြီးတော့ကြည့်တဲ့အခါကျတော့မြို့သားယောဂီတွေမှာတောင်တွင်ကြီးယောဂီတကတယောက်ရှိပါတယ်မြို့သမီးယောဂီတွေမှာလည်းရှိနေပါဒါနဲ့တောင်တွင်ကြီးကယောဂီရှိပါတယ်ဘုရားဆိုတော့အဲ့ဒီယောဂီနဲ့တွေ့ကျင်နေဆိုတော့ဒါနဲ့ဆရာတော်ဘုရားကြီးစီဘုန်းကြီးခေါ်သွားပါခေါ်သွားတဲ့အခါကဏ္ဍကျတော့အဲ့ဒီတောင်တွင်ကြီးကတကယောဂီရောက်တဲ့အခါကဏ္ဍကျတော့ဆရာတော်ဘုရားကြီးကဒီအကြောင်းထုတ်ပတ်တည်လေးကိုပြောပြတယ်ကြားဘူးလားလို့မေးတယ်အဲ့ဒီကတပည့်တော်မကြားဘူးပါဘုရားအဲ့လိုဆိုရင်အခုပြောတဲ့ဒီကတောင်တွင်ကြီးမြို့ရဲ့အရှိမြောက်ရမှာ ဆယ်မိုင်ခန့်လောက်กว่าတဲ့ချောင်းယိုးရွာဆိုတာရောရှိသလားဆိုတော့အဲ့ဒီချောင်းယိုးရွာဆိုတာတော့ရှိပါတယ်တဲ့တကားရောက်ဘူးသလားတပြည့်တော့မရောက်ဘူးပါဘူးဗျာတကယ်လို့မြန်တဲ့ဒီအကြောင်းလေးကိုဘုန်းကြီးသိကျင်ပါတယ်တဲ့အဲ့ဒီကတကားသွားပြီးတော့ရှိနေကြတဲ့သာသမီမြင်းမြစ်တွေရှိကောင်းပါလိမ့်မယ်တဲ့အဲ့ဒီပုဂ္ဂိုလ်တွေထံသွားပြီးတော့မင်းများစုံစမ်းပေးနိုင်သလားလို့မေးတော့ဟာတပြည့်တော့သွားပြီးစုံစမ်းပေးပါမယ်ဗျာဆိုတော့အဲ့ဒီမှာဆရာတော်ကြီးအမင်းရှိတဲ့အတိုင်းပဲတကားဟာပဲနောက်တည့်ရက်ပဲထွက်သွားတယ်အဲ့ဒီကိုပြန်ရောက်ပြီးရဲ့ခက္ကလာကြအဲ့ဒီရွာကိုသွားရွာကိုရောက်ပြီးတော့အဲ့ဒီဒီအကြောင်းထုတ်ပတ်တိထဲမှာပါတဲ့ပုဂ္ဂိုလ်များရဲ့သာသမီများနဲ့တွေ့ခဲ့ပါတယ်အဲ့တွေ့ခဲ့တဲ့ခက္ကလာကြတော့အကြောင်းစုံအားလုံးမေးကြည့်တဲ့ခါကြတော့အကုန်လုံးဒီအကြောင်းစုံတွေကိုအကုန်လုံးဆရာတော်ဘုရားကြီးကိုပြန်လျှောက်ပြတော့မှန်းနေပါလေဒီတိုင်းမှန်ပါလေဆိုအဲ့ဒါနဲ့ဆရာတော်ဘုရားကြီးကဓမ္မစကြာတရားဟောတော်မူတဲ့ခက္ကလာမှာဒီတိုင်းအကြောင်းထုတ်ပတ်တိလေးကိုထည့်ပြီးတော့ဟောတော်မူပါလေအဲ့တော့အဲ့ဒီအကြောင်းတုပ္ပတိလေးရဲ့ခေါင်းစဉ်ကိုဆရာတော်ဘုရားကြီးကရေးထားတာဘယ်လိုရေးထားလဲဆိုတော့ငညိုဆန်တစလေလို့ဒီလိုရေးထားပါတယ်ငညိုဆန်တစလေဆိုတာအဲ့ဒီမှာအကျွေးလေးကဆန်တစလေအကျွေးလေးတင်သွားတာဆန်တစလေဆိုတာနှုတ်စီဘူးနဲ့ဘယ်လောက်ခေါ်တာလဲနှုတ်စီဘူးနဲ့နှလုံးကိုဆန်တစလေအဲ့ဒီနှုတ်စီဘူးနှလုံးစာလေးအကျွေးတင်သွားတာအဲ့ဒီချောင်းယိုးရွာရဲ့အဲချောင်းယိုးရွာမှာရှိနေကြတာအင်ဂျီဘလောက်ရှိတယ်လဲဆို400ခန်းလောက်ရှိတယ်လို့ဆိုပါတယ်ချောင်းယိုးရွာရွာကြီးပါပဲအဲ့ဒီရွာမှာတငယ်ချင်း2ယောက်ရှိတယ်ငညိုရဲ့ကန်ကြီးရဲ့လို့2ယောက်ဒီတငယ်ချင်း2ယောက်ဟာအဲ့ဒီတောင်တွင်းကြီးမှာဘာတွေပေါများတယ်လဲဆိုတော့ကွမ်းနေပေါ်တဲ့အတွက်ကြောင့်ကွမ်းထန်းပြီးတော့ရွာစဉ်လှည့်ပြီးတော့ကွမ်းထန်းရောင်းရတယ်ကိုယ့်ရဲ့စားအုပ်စားကွက်နဲ့ပေါ်လေတခါတည်းရွာစဉ်လှည့်ပြီးကွမ်းထန်းပြီးရောင်းအဲ့လိုကွမ်းထန်းရောင်းတဲ့ခက္ကနာကြတော့မိုးချုပ်ပြီဆိုရင်ကိုယ်ပန်လာတဲ့ဥခွက်နဲ့ပဲချက်ပြုတ်ပြီးတော့စားဒီရွာကရောင်းချလို့ပြီးပြီဆိုရင်နောက်တရွာဒီညာအိတ်ညာအိတ်ပြီးနောက်တရွာဆက်ကူနန်းနဲ့ပိုင်းမှာဆိုရင်ဘုန်းကြီးเจ้ามาသွားပြီးတော့ဘုန်းကြီးတည်းရဲ့ဆွမ်းညာကွမ်းညာစားညာနေပိုင်းမှာဆိုရင်လည်းကိုယ်ပါတဲ့ဇံလေးနဲ့စားဝတ်တော့ပွဲလေးချက်ပြုတ်ပြီးတော့ဒီလိုစားဒီလိုနဲ့ခရီးသွားပြီးတော့ရောင်းဝယ်ပေါက်ကန်းနေကြတဲ့ပုံကိုယ်တွေဖြစ်ပါအဲ့လိုနဲ့မိမိတို့ရဲ့ပန်လာတဲ့ကုန်ပစ္စည်းတွေအားလုံးရောင်းချပြီးလို့ပြန်လာကြပြန်လာတဲ့အခါကာလမှာနောက်ရဲ့ဆိုရင်ရောက်နိုင်တယ်ညလုံးပေါ့သွားလိုက်မယ်ဆိုရင်ရောက်နိုင်တယ်အဲ့တော့မိမိတို့လမ်းခရင်းမှာလည်းညမအိတ်ချင်တော့ညမအိတ်ချင်တော့လကလည်းသာသာဆိုတော့အဲ့ဒီမှာနှစ်ယောက်သားတိုင်ပင်ပြီးတော့ငါတို့ဒီကနေ့လမ်းလည်းသာတယ်ကွာဒီမှာအိတ်မနေတော့ဘဲနဲ့တခါတည်းညတွင်းချင်းမရွာရောက်အောင်ပြန်ညစို့ဆိုပြီးနှစ်ယောက်တိုင်ပင်ပြီးကျင်းနဲ့သဘောတူပြီးတော့အဲ့ဒီမှာညနေစာချက်ပြုတ်စားကြဖို့ပြင်ဆင်ကြတဲ့အခါကျတော့အဲ့ဒီမှာငညိုဟာသူ့ရဲ့အဲ့တဲ့ကြည့်လိုက်တဲ့အခါကျတော့ဆံကမရှိဘူးဖြင့်ဆံကုန်းနေတဲ့အခါကလည်းကျတော့ကန်ကြီးကန်ကြီးကသူ့ရဲ့ဆံတုပ်ကိုကြည့်လိုက်တဲ့အခါကျတော့ဆံကမရှိတဲ့အခါကလည်းကျတော့ငညိုမင်းမဆံများပိုသေးရလားကွာလို့မေးတယ်မေးတော့ငညိုကငါစီလေးပိုပါတယ်ကွာဆိုတော့ကဲဒီလိုဆိုရင်ငါ့ကိုဆံဒဇယ်လေးလောက်ချီပါလို့စီဘူးနှလုံးပေါ့ဒဇယ်လေးလောက်ချီပါကွာရွာကြမှာပြန်ယူတာပေါ့ဆိုတော့ဟောဒီကငညိုကလည်းပဲသူရဲ့ဆံယူစားလိုက်လို့ရှိရင်ပေါ့တောင်းပေါ့သွားသေးတယ်ထမ်းသွားရတာအဲ့တော့အေးအေးယူတာပေါ့ကွာရွာကြမှာပေးတာပေါ့ဆိုပြီးအဲ့ဒီဟာနဲ့ပေးလိုက်တယ်ချိလိုက်တယ်ပေါ့ချိပြီးညနေစာချက်စားကြတယ်စားတော့ပြီးတဲ့အခါကလည်းကျတော့ခေတ္တခဏနားပြီးတော့ညလန်လေးတာလာတဲ့အခါကျတော့မှလက်ထွက်လာတဲ့အခါလက်တာတာနဲ့တငယ်ချင်းနှစ်ယောက်တခါလေးရွာစီဥတီပြီးတော့ပြန်လာကြတယ်ဖြန်လန်းကလန်ယူလန်ဟောင်းကမပြန်တော့ဘူးဖြန်လန်းကပြန်လာကြတယ်ဖြန်လန်းကပြန်လာတယ်ဆိုတာလေကစင်းယိုးတွေကပြန်လာအဲ့လိုပူတဲ့အိုက်တဲ့ရာသီဆိုတာဟာဘုန်းကြီးတို့အကောင်ရှိတွေဟာထွဲပြီးတော့အဲ့ဒီမှာတလင်းပြောင်ပေါ်မှာလှိမ့်နေကြတယ်အေးအေးခံကြရတယ်ပေါ့အဲ့ဒီတော့ဒီငညိုနဲ့ကန်ကြီးဟာလည်းပဲနှစ်ယောက်စကားတပြောပြောနဲ့ပြီးတော့လာလိုက်ကြတာအဲ့ဒီကစင်းရိုးပေါ်မှာထွက်ပြီးတော့အေးခံနေတဲ့အဲ့ဒီအကောင်ရှိကိုတွတ်ပြီးတော့နင်းမိပါလိမ့်မယ်အဲ့ဒီမှာနင်းမိတဲ့အခါကလည်းကြတော့အဲ့ဒီကန်ကြီးပိုးထိသွားတယ်ပေါ့အကောင်ရှိထိသွားတယ်အဲ့ဒီလိုထိလိုက်တဲ့အခါကျတော့ဟာကန်ကြီးကငါတော့ထိပြီဆိုပြီးတော့အဲ့ဒီမှာတရားကိုတရားအဲ့ဒီမှာအကူအညီပေးပြီးတော့ဟာငါမျက်စိတွေလည်းပြန်လာပြီငါဘယ်လိုမှမလိုက်နိုင်တော့ပါဘူးကွာဆိုပြောဆိုရင်းနဲ့ပဲပြောရင်းနဲ့အစိတ်တွေတက်ပြီးမျက်စိတွေမမြင်ဖြစ်ပြီးတော့အဲ့ဒီမှာလမ်းခင်းမှာပဲအဲ့ဒီမှာကံကြီးကွယ်လွန်သွားတယ်အဲ့လိုကံကြီးကွယ်လွန်သိဆုံးသွားတဲ့အချိန်မှာငညို့ထံကချေးယူထားတဲ့ဆန်တစလေအကျွေးဆက်ပြီးပြီလားမဆက်သေးဘူးလားဘယ်ကြမှာဆက်မှာတယ်လဲရွာကြမှာဆက်မှာအခုရွာမရောက်ခင်လမ်းခင်းမှာဘာဖြစ်သွားတယ်သိဆုံးသွားတဲ့အတွက်ကြောင့်မို့သူဟာအကျွေးမဆက်ရသေးပဲနဲ့အဲ့ဒီဆန်းတက်စလေအကျွေးလေးနဲ့ပါသွားတဲ့အတွက်ကြောင့်မို့ဒီကံကြီးဟာကွယ်လွန်သွားတဲ့အခါဘယ်မှာသွားဖြစ်တယ်လဲဆိုရင်အဲ့ဒီငညို့အိမ်မှာသွားပြီးတော့ကြက်ဖြစ်တယ်ဘာဖြစ်ပါလိမ့်မလဲ ငညို့အိမ်မှာသွားပြီးတော့ကြက်ဖြစ်တယ်။အဲ့ဒီမှာငညို့တို့ဒီလိုလှက်ပတ်ပြီးတော့ရွာစဉ်လှည့်ပြီးတော့ဒီလိုရောင်းစားတတ်တဲ့ပုဂ္ဂိုလ်ဆိုတာအလောင်းအစားအတော့အစားမကင်းညာအပြောပန်းလောင်းစားမကင်းညာတဲ့အတွက်ကြောင့်မို့အဲ့ဒီမှာကြက်တိုက်တယ်ဖဲရိုက်တယ်အရက်တော့တယ်ပေါ့အဲ့တော့သူ့အိမ်ကသူ့အိမ်မှာတိုက်ကြက်ကလေးလာဖြစ်ဖြစ်တဲ့အခါကလာကြတော့ငညို့ကလည်းပဲမိမိရဲ့အိမ်မွေးချံပေါက်ကြက်ကလေးဆိုတော့အင်မတန်မှချစ်အင်မတန်တန်ရောစဉ်ရှိအဲ့ဒါနဲ့အရွယ်ရောက်လာတဲ့အခါကျတော့အဲ့ဒီမှာတိုက်တဲ့အခါကျတော့သူ့ကြက်ကလေးကပွဲတိုင်းမရှောင်တိုက်ပွဲတိုင်းနိုင်တယ်။ဟမ်အဲ့ဒီမှာလောင်းကြီးတွေနဲ့ဘယ်နေရာပဲတိုက်တိုက်သူ့ကြက်ကလေးကပဲနိုင်ခုတ်ကကောင်းအဲ့လိုနိုင်တဲ့အခါကလာကျတော့အဲ့ဒီမှာတနေတစ်ကြီးမှတခြားနေတနေမှလည်းပဲအင်မတန်မှကြော်စောတဲ့ကြက်ရှိတယ်။ဒီမဲ့နေမှာတော့လည်းပဲချောင်းယိုးနေမှာတော့လည်းပဲသူ့ကြက်ဟာငညိုရဲ့ကြက်ဟာနာမည်အကြီးဆုံးပေါ့။အဲ့ဒါနဲ့ဟိုဘက်ကလည်းနာမည်အကြီးဆုံးဒီဘက်ကလည်းနာမည်အကြီးဆုံးပြိုင်ဘက်ကင်းတယ်အဲ့ဒီမှာကြက်ကောင်ကြက်နှစ်ကောင်ကိုကတိုက်မယ်ဆိုပြီးတော့ချိန်ပြီးတော့တခါလေလောင်းကြီးကြီးကြီးနဲ့အဲ့ဒီမှာတိုက်ပွဲလုပ်ကြ။အဲ့လိုတိုက်ပွဲလုပ်ကြတယ်ဆိုတော့ကြက်တိုက်နေတဲ့ပုဂ္ဂိုလ်ကြီးများတခြားကြီးသားတခါလေမူယူပြီးတော့အဲ့ဒီပုဂ္ဂိုလ်ကြီးရဲ့မျက်လုံးတွေဟာတခါလေရဲနေတာဘယ်လောက်တောက်ထားတယ်ဆိုတာစဉ်းစားကြည့်။အဲ့ဒီကြက်တိုက်နေတဲ့ပုဂ္ဂိုလ်ကြီးရဲ့မျက်လုံးတွေကိုတခြားကြည့်မျက်လုံးတွေများဆိုရင်ရဲနေတာပဲ။အဲ့ဒါညာရောနေရောမအိတ်တန်းတောက်စားနေကြတဲ့ပုံကိုယ်လေးဖြစ်အဲ့ဒီမှာမူးယူနေပြီးတော့အဲ့ဒီမှာကိုကြက်ကိုတခါနဲ့ခွတ်ချင်အောင်အတင်းလှုပ်လှုပ်ပြီးတော့မှတခါနဲ့ကြက်တိုက်ကြတဲ့ခါကလည်းကြတော့ဟိုဘက်ကကြက်ကအကောင့်ထဲကြီးလေးရဲ့ခွတ်အားကိုသူသိတယ်အဲ့တော့ငါကြက်ဟာခွတ်အားကောင်းနေခွတ်နိုင်နေခုံနိုင်နေပြန်နိုင်နေအဲ့တော့ငါကြက်နိုင်ကိုနိုင်ရမယ်လို့သူစိတ်ကဒီလိုပဲယုံကြည်ထားတယ်အဲ့ဒါနဲ့အာမမြတဲ့ဟိုဘက်ကတစ်ဖက်ကျင့်တယ်အဲ့ဒီမှာငညို့ရဲ့ကျက်တိုက်ပွဲဝင်ကြတဲ့အခါကလာကြတော့အဲ့ဒီမှာငညို့ကျက်ကအာမမြတဲ့အတွက်ကြောင့်မို့အဲ့ဒီမှာရှုံးတယ်အဲ့လိုငညို့ကျက်ရှုံးတဲ့အခါကလာကြတော့ငညို့ဟာရှက်လင်းရှက်ဒေါသနဲ့ထွက်ပြီးတော့အဲ့ဒီမှာသူ့ကျက်ကိုခြေတော်နှစ်ချောင်းဆွဲကင်ပြီးတော့တခါလေအနားမှာရှိတဲ့နွားစခြင်းကိုကင်ပြီးရိုက်ပလိုက်တယ်အဲ့လိုနွားစခြင်းကင်ပြီးရိုက်ပြီးုံနဲ့အာမရသေးဘူးတခါလေလွှတ်ပလိုက်တဲ့ပုတ်ဆိုပြီးတော့အဲ့ဒီမှာလွှတ်ပလိုက်တာမှာနွားကြင်နှမ်းမှာစားနေတဲ့နွားမကြီးနဲ့ကြသွားတဲ့အခါကျတော့နွားမကြီးကသာလေးနမ်းကျင်းကျင်းနမ်းနမ်းနဲ့နွားမကြီးကနမ်းနေအဲ့ဒီမှာသင်ငယ်စောမျောနေတဲ့ကြက်ကလေးဟာအဲ့ဒီနွားမကြီးထဲမှာသွားပြီးတော့တခါနွားလေးဖြစ်ပြန်နေတယ်။ငညို့ရဲ့အိမ်မှာဘသူ့အိမ်မှာလဲငညို့အိမ်မှာတခါငညို့အိမ်မှာတခါနဲ့နွားကလေးလာဖြစ်ပြန်ရောငညို့အိမ်မှာနွားကလေးလာဖြစ်ပြီးတော့အဲ့ဒီမှာငညို့ရဲ့အလုပ်တွေကိုတခါနဲ့လုပ်ကန်ပြီးတော့ကျွေးနေရပြန်ရောငညိုရဲ့အလုပ်တွေလုတ်ကင်ပြီးတော့ကျွေးနေရတဲ့နွားလေးနွားဘဝနဲ့ဒါကြောင့်ဘုန်းကြီးတို့ငယ်စဉ်အခါကာလတုန်းကဘုန်းကြီးတို့ငယ်စဉ်အပြစ်တဲ့ဇာသမားများကအလူတန်းများရှိလို့ရှိရင်တပည့်ပရိသတ်တွေကိုအဲ့ဒီမှာပရိစိတ်ခိုင်းနေဘုန်းကြီးတို့ငယ်စဉ်တုန်းကတော့ပရိစိတ်ခိုင်းနေဒီပရိသင်္ခါယောနီတော်ဆိုတဲ့ဆင်ញင်ရမယ်သွန်သင်္ခါကြောင့်စေးဒီလေးပါးကိုဆင်ញင်ရမယ်တခါတော့ပရိစိတ်တွေသင်ကြားပေးပြီးတော့ဒီကိုပရိစိတ်ခိုင်းနေအဲ့လိုပရိစိတ်ခိုင်းတဲ့အခါကာလတပည့်တွေကနေပြီးတော့ပျော်ရွှင်ပြီးတော့မြွတ်တုနေလို့ရှိရင်အောင်မလေးမောင်တို့ကပျော်နေလိုက်ကြတာတဲ့ဟိုကနွားလာဝဲနေတာတဲ့နွားလာဝဲနေတာအဲ့ဒီတော့ကမသိဘူးသဘောမပေါက်ခဲ့ဘူးနွားဝဲနေတယ်ဆိုတော့သူတကမားလှူတဲ့ဇွမ်းနေကိုမိမိတို့ကမဆင်ခြင်းနှလုံးမသွင်းမဲနဲ့စားလို့ရှိရင်နွားဖြစ်လိမ့်မယ်သူ့အိမ်နွားဖြစ်လိမ့်မယ်လို့ဆိုလိုတာအဲ့ဒီမှာအခုကြည့်ပေါ့ဒီမှာလာပြီးတော့ဒီမှာကံကြီးငညို့အိမ်မှာဘာဖြစ်လာလဲနွားလာဖြစ်ပြီလေဒီမှာအကျွေးကြောင့်အဲ့ဒီမှာနွားလာဖြစ်ပြီးနွားဘဝနဲ့တခါလေလုတ်ကင်ပြီးတော့ကျွေးကျွေးတဲ့အခါမှာအလောင်းအစာသမားအကစားသမားဆိုတာအကျွေးမကင်းဘူးအကျွေးမကင်းတဲ့အခါကဏ္ဍကျတော့ဟိုကအကျွေးလာတောင်းဒီကအကျွေးလာတောင်းဆိုတော့အကျွေးလာတောင်းကြတဲ့အခါကဲကွာဒီလောက်တောင်းရှိလားဒီကောင်အမဲပေါ်ပြီးတော့ရောင်းပြီးတော့အကျွေးဆက်လိုက်တော့မင်းစားလဲစားရရောရောင်းလဲရောင်းရောအကျွေးလဲကြည်ရောဆိုပြီးတော့အဲ့ဒီမှာရွံ့ပြင်ထုတ်ပြီးတော့အဲ့ဒီနွားလေးကိုငဲငဲရွယ်ရွယ်လေးနဲ့အဲ့ဒီမှာအမဲပေါ်တယ်အမဲပေါ်တယ်ဆိုတာတတ်တာအဲ့ဒီမှာနွားလေးကိုဒီခါနဲ့တတ်နေတာကိုခရီးသွားတဲ့လမ်းဘူဇနီးမောင်နှံနှစ်ယောက်ကလှမ်းပြီးတော့မြင်တာခိုးနှမ်းမှာလူစုလူစုနဲ့ဘာမှလိမ့်မလဲလှမ်းကြည့်အဲ့လိုလှမ်းကြည့်နေတဲ့အခါမှာနွားလေးကိုကတတ်နေကြတာတွေ့ရတဲ့အခါဩကြည်စမ်းမအောင်နွားလေးမှာဘာမှမကြည့်သေးဘူးမိမိအိမ်ကနွားသာဆိုရင်ဒီအွေလေးသေသွားတော့မှမစားရပါဘူးအဲ့လိုစိတ်ထဲမှာမေတ္တာစိတ်တွေတက်ဝင်အဲ့ဒီအချိန်မှာပဲနွားလေးကနေပြီးတော့တင်းငယ်စုံမျိုးနေတဲ့အချိန်ဆိုတော့အခုခရီးသွားတဲ့လမ်းဘူရဲ့ဇနီးစီမှာရောက်သွားပြန်တယ်။အဲ့တော့လမ်းဘူရဲ့ဇနီးစီရောက်သွားပြီးတော့နောက်ကြတော့ပြောရမယ်လူလေးလာဖြစ်တဲ့ပေါ့လူလေးမွေးလာတဲ့တန်းယောက်ျားလေး။တန်းယောက်ျားလေးမွေးလာတဲ့အခါကလည်းမှပြောတတ်တဲ့အချိန်မှာပြေပြေမေမေကိုကိုမမစသည်ခေါ်တတ်ပြောတတ်တဲ့အချိန်မှာပြောပါတယ်
ဒါပေမဲ့အရွယ်လေးနည်းနည်းလေးရလာတာနဲ့တပြိုင်တည်းဒီကလေးဟာဒီလိုစကားတခွန်းမှမပြောတော့ဘဲနဲ့အဖေအမေကစပြီးမခေါ်တော့ဘဲနဲ့သူ့ကိုမေးလိုက်တိုင်းသူပြောပြီးရှိတဲ့နွားစချင်းကိုကင်ပြီးရိုက်ပလိုက်တယ်အဲ့လိုနွားစချင်းကင်ပြီးရိုက်ပြီးုံနဲ့အားမရသေးဘူးတခါတည်းလွတ်ပလိုက်တဲ့ပုတ်ဆိုပြီးတော့အဲ့ဒီမှာလွတ်ပလိုက်တာမှာနွားစချင်းနှမ်းမှာစားနေတဲ့နွားမကြီးနဲ့ကြသွားတဲ့အခါကျတော့နွားမကြီးကသာလေးနမ်းကျင်းကျင်းနန်းနန်းနဲ့နွားမကြီးကနန်းနဲ့အဲ့ဒီမှာသင်ငယ်စောမျောနေတဲ့ချက်ကလေးဟာအဲ့ဒီနွားမကြီးထဲမှာသွားပြီးတော့တခါနွားလေးဖြစ်ပြန်နေတယ်။ငညို့ရဲ့အိမ်မှာဘသူအိမ်မှာလဲ။ငညို့အိမ်မှာတခါငညို့အိမ်မှာတခါနဲ့နွားကလေးလာဖြစ်ပြန်ရော။ငညို့အိမ်မှာနွားကလေးလာဖြစ်ပြီးတော့အဲ့ဒီမှာငညို့ရဲ့အလုပ်တွေကိုတခါနဲ့လုပ်ကင်ပြီးတော့ကျွေးနေရပြန်ရော။ငညို့ရဲ့အလုပ်တွေလုပ်ကင်ပြီးတော့ကျွေးနေရတဲ့နွားလေးနွားဘဝနဲ့ဒါကြောင့်ဘုန်းကြီးတို့ငယ်စဉ်အခါကာလတုန်းကဘုန်းကြီးတို့ငယ်စရာဖြစ်တဲ့ဇာသမားများကအလူတန်းများရှိလို့ရှိရင်တပည့်ပရိသတ်တွေကိုအဲ့ဒီမှာပရိစိတ်ခိုင်းနေဘုန်းကြီးတို့ငယ်စဉ်တုန်းကတော့ပရိစိတ်ခိုင်းနေဒီပရိသင်္ခါယောနီတော်ဆိုရက်ဆင်ញင်ရမယ်သွန်သင်္ခါကြောင့်စေးဒီလေးပါးကိုဆင်ញင်ရမယ်တခါတော့ပရိစိတ်တွေသင်ကြားပေးပြီးတော့ဒီကိုပရိစိတ်ခိုင်းနေအဲ့လိုပရိစိတ်ခိုင်းတဲ့အခါကလည်းတပည့်တွေကနေပြီးတော့ပျော်ရွှင်ပြီးတော့မြွတ်တုနေလို့ရှိရင်အောင်မလေးမောင်တို့ကပျော်နေလိုက်ကြတာကိုကနွားလာဝဲနေတာတဲ့နွားလာဝဲနေတာအဲ့ဒီတော့ကမသိဘူးသဘောမပေါက်ခဲ့ဘူးနွားဝဲနေတယ်ဆိုတော့သူတကမားလှူတဲ့ဇွမ်းနေကိုမိမိတို့ကမဆင်ခြင်းနှလုံးမသွင်းမဲနဲ့စားလို့ရှိရင်နှောင်းကတော့ပရိစိတ်ခိုင်းနေဒီပရိသင်္ခါယောနီတော်ဆိုတဲ့ဆင်ခြင်ရမယ်ဇွမ်းသင်္ခါကြောင့်စေးဒီလေးပါးကိုဆင်ခြင်ရမယ်တခါတော့ပရိစိတ်တွေသင်ကြားပေးပြီးတော့ဒီကိုပရိစိတ်ခိုင်းနေအဲ့လိုပရိစိတ်ခိုင်းတဲ့အခါကလည်းတပည့်တွေကနေပြီးတော့ပျော်ရွှင်ပြီးတော့မြွတ်တုနေလို့ရှိရင်အောင်မလေးမောင်တို့ကပျော်နေလိုက်ကြတာကိုကနွားလာဝဲနေတာတဲ့နွားလာဝဲနေတာအဲ့ဒီတော့ကမသိဘူးသဘောမပေါက်ခဲ့ဘူးနွားဝဲနေတယ်ဆိုတော့သူတကမားလှူတဲ့ဇွမ်းနေကိုမိမိတို့ကမဆင်ခြင်းနှလုံးမသွင်းမဲနဲ့စားလို့ရှိရင်နွားဖြစ်လိမ့်မယ်သူ့အိမ်နွားဖြစ်လိမ့်မယ်လို့ဆိုလိုတာအဲ့ဒီမှာအခုကြည့်ပေါ့ဒီမှာလာပြီးတော့ဒီမှာကံကြီးငညို့အိမ်မှာဘာဖြစ်လာလဲနွားလာဖြစ်ပြီလေဒီမှာအကျွေးကြောင့်အဲ့ဒီမှာနွားလာဖြစ်ပြီးနွားဘဝနဲ့တခါလေလောက်ကန်ပြီးတော့ကျွေးကျွေးတဲ့အခါမှာအလောင်းအစာသမားအကစားသမားဆိုတာအကျွေးမกินဘူးအကျွေးမกินတဲ့အခါကဏ္ဍကျတော့ဟိုကအကျွေးလာတောင်းဒီကအကျွေးလာတောင်းဆိုတော့အကျွေးလာတောင်းကြတဲ့အခါကဲကွာဒီလောက်တောင်းရှိလားဒီကောင်အမဲပေါ်ပြီးတော့ရောင်းပြီးတော့အကျွေးဆက်လိုက်တော့မင်းစားလဲစားရရောရောင်းလဲရောင်းရရောအကျွေးလဲကြည်ရောဆိုပြီးတော့အဲ့ဒီမှာရွံ့ပြင်ထုတ်ပြီးတော့အဲ့ဒီနွားလေးကိုငဲငဲရွယ်ရွယ်လေးနဲ့အဲ့ဒီမှာအမဲပေါ်တယ်အမဲပေါ်တယ်ဆိုတာတတ်တာအဲ့ဒီမှာနွားလေးကိုဒီခါနဲ့တတ်နေတာကိုခยีသွားတဲ့လမ်းဘူဇနီးမောင်နှံနှစ်ယောက်ကလှမ်းပြီးတော့မြင်တာခိုးနှမ်းမှာလူစုလူစုနဲ့ဘာမှလိမ့်မလဲလှမ်းကြည့်အဲ့လိုလှမ်းကြည့်နေတဲ့အခါမှာနွားလေးကိုဟိုကတတ်နေကြတာတွေ့ရတဲ့အခါဩကြည်စမ်းမအောင်နွားလေးမှာဘာမှမကြည့်သေးဘူးမိမိအိမ်ကနွားသာဆိုရင်ဒီအွေလေးသေသွားတောင်မှမစားရပါဘူးအဲ့လိုစိတ်ထဲမှာမေတ္တာစိတ်တွေတက်ဝင်တယ်အဲ့ဒီအချိန်မှာပဲနွားလေးကနေပြီးတော့တင်းငယ်စုံမျောနေတဲ့အချိန်ဆိုတော့အခုခยีသွားတဲ့လမ်းဘူရဲ့ဇနီးစီမှာရောက်သွားပြန်တယ်။အဲတော့လမ်းဘူရဲ့ဇနီးစီရောက်သွားပြီးတော့နောက်ကြတော့ပြောရမယ်လူလေးလာဖြစ်တယ်ပေါ့လူလေးမွေးလာတယ်တားယောက်ျားလေး။တားယောက်ျားလေးမွေးလာတဲ့အခါကလည်းမှပြောတတ်တဲ့အချိန်မှာပြင်းပြင်းမေးမေးကိုကိုမမစသည်ခေါ်တတ်ပြောတတ်တဲ့အချိန်မှာပြောပါလေ။ဒါပေမဲ့အရွယ်လေးနည်းနည်းလေးရလာတာနဲ့တပြိုင်တည်းတည်းဒီကလေးဟာဒီလိုစကားတခွန်းမှမပြောတော့ဘဲနဲ့အဖေအမေကစပြီးမခေါ်တော့ဘဲနဲ့သူ့ကိုမေးလိုက်တိုင်းသူပြောပြီဆိုရင်ပြောလိုက်တဲ့စကားတခွန်းဟာငညိုဆန်းတစလေဒါပဲပြောတယ်။သူပြောလိုက်တဲ့သူပါဇက်ကထွက်လာတဲ့စကားဘာပဲကိုခေါ်ဘာပဲပြောခိုင်းပြောခိုင်းငညိုဆန်းတစလေဒါပဲပြောတတ်တယ်။အဲဒါပဲပြောတတ်တော့ဘေးကပုဂ္ဂိုလ်တွေကဩကလေးလေးအစွန်လေးအာလေးမွေးထားတယ်လို့ဒီလိုပြောကြ။မိဘများဆိုတော့ရှက်တာပေါ့။တနေ့တော့ဘာခင်ဖြစ်တဲ့ပုဂ္ဂိုလ်ကလမ်းပို့ဆိုတော့လက်ကထုတ်လက်ကထုတ်ပြီးတော့အဲ့ဒီမှာစားစရာတောက်စရာတွေနဲ့ဝဲချမ်းပြီးတော့တန်အတွေ့ရောအင်းကဇနီးအတွေ့ရောအားလုံးဝဲချမ်းပြီးတော့ပြန်လာအင်းရောက်တဲ့ခါကလာကြတော့ဝဲလာတဲ့စားတောက်ညစားစားအဲ့လိုညစားညစားတောက်ပြီးတဲ့ခါကလာကြတော့အဲ့ဒီမှာအင်းရှိတ်ကပြင်းလေးမှာပေါ့ဘုန်းကြီးတို့အညာရီသားမှာအင်းရှိတ်မှာကပြင်းလေးတွေရှိလက်တာတာနဲ့ဆိုရင်အဲ့ဒီကပြင်းပေါ်မှာသာလေးထွက်ပြီးတော့ဒီခါနဲ့ရတောင်လေးတစ်ချောင်းနဲ့လှည့်နေတတ်အဲ့ဒီဘာခင်ဖြစ်တဲ့ပုဂ္ဂိုလ်ကစားတောက်ပြီးတဲ့ကအင်းရှိကပြင်းမှာထွက်ပြီးတော့အဲ့ဒီမှာလက်တာတာနဲ့ကပြင်းပေါ်မှာလင်းပြီးတော့ရတောင်လေးတစ်ချောင်းနဲ့နေအဲ့ဒီအချိန်မှာသားလေးကလည်းစားတောက်ပြီးတဲ့ကသူ့အဖေထံရောက်လာတဲ့ခါကျတော့အဖေပေါ်မှာတက်ခွန့်အဲ့ဒီအချိန်မှာဘာခင်ဖြစ်တဲ့ပုဂ္ဂိုလ်ဟာငါသားလန်းလန်းဟောဒီမှာငါသားအတွက်ဖေးဝဲလာခဲ့တယ်ကွာဟောဒီမှာအင်းကြီးဒါကပေါင်းပြီဒါကအုတ်ထော့ဒါကဖနက်ငါသားကြိုက်သလားမေးတယ် အဲ့လိုငါသားကြိုက်တယ်လားမေးပြီးတဲ့ခါကလာကြတော့ငါသားသာလူချင်းနေဆိုရင်လေဘာမဆိုအဖေရအောင်ဝယ်ပေးမယ်ငါသားရင်ငါသားစကားပြောတတ်ပါလေပြောစမ်းပါငါသားရင်ငါသားငယ်ငယ်တုန်းကဘေးဘေးမေးမေးလို့ခေါ်တတ်ပါလေအဲ့လိုခေါ်စမ်းပါပြောစမ်းပါပေါ့လေအဲ့တော့ငါသားစကားပြောလို့ရှိရင်ငါသားလူချင်းနေပစ္စည်းကိုအဖေမရရအောင်ရှာပြီးတော့လုပ်ပေးမယ်ပြောတော့အဲ့လိုပြောလိုက်တဲ့ခါကျတော့မှကလေးလေးကအဖေတကယ်ပြောတာလားလို့မေးတာအဲ့လိုအဖေတကယ်ပြောတာလားလို့မေးလိုက်တဲ့အခါဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကတခါနဲ့ဘုံကနေခန္ဓာကိုတောင့်ပြီးတော့ဟာငါသားငါသားစကားပြောတတ်တာပဲပြောတတ်ရဲ့တန်းနေကွာဘာလို့များဒီလောက်ထိအောင်မပြောဘဲနေရတာလဲပြောသားမအောင်ငါသားဘာကိုလူချင်းတယ်လဲလူချင်းနာကိုငါသားလူချင်းနာအကုန်လုံးအဖေရအောင်လုပ်ပြီးမယ်ဆိုတော့ကဲဒီလိုဆိုရင်အဖေတဲ့ကျွန်တော်စံတအိတ်လူချင်းနေအောင်မလေးငါသားရဲ့စံတအိတ်လူချင်းနာများဒီလောက်ထိအောင်စကားမပြောဘဲနေရသလားငါသားလူချင်းနဲ့စာအိအဖေအိမ်ထဲမှာအများကြီးရှိနေတာပဲကဲလူချင်းယူဟောဒီမှာစံတအိတ်ဆိုတော့ဒီလိုဆိုရင်လဲပေါ်တင်မှာဆိုတော့လဲပေါ်တင်ပေးလိုက်တယ်လဲပေါ်တင်ပြီးတဲ့အခါကဏ္ဍကြတော့အဲ့ဒီမှာကလေးကဒီလိုဆိုရင်အဖေသွားကြဆိုနွားကဗျာဆိုတော့ကခိုင်းတော့ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ဟာတာကြီးမိုးလည်းချုပ်လာပြီကွာမိုးချုပ်ပြီဆိုတော့ဒီချင်းကြီးငါတို့ဘယ်သွားလို့မှမကောင်းတော့ဘူးအဲ့တော့ငါသားတညလောက်တော့တိခါမှာကွာကဲမနဲ့လင်းတော့အဖေတို့လိုက်ပုံမယ်ကဲအိတ်ကြဆိုကွာဆိုပြီးတော့ချော့မော့ပြီးတော့အဲ့ဒီနေညာအိတ်ညာအိပ်ပြီးတော့နန်းနဲ့လင်းတဲ့ခါကလာကြတော့မျက်နှာပါတက်ပြီးစာဝဲတော့ဝင်နေစားပြီးတဲ့ခါကြတော့ကဲငါသားကြီးသွားကြစို့ဆိုပြီးတော့အဲ့ဒီမှာလဲပါပြင်းစင်းပြီးတော့ဝါစာပါလဲပြီးတော့သွားလဲပေါ်တင်ပြီးတဲ့ခါကလာကြတော့အဲ့ဒီမှာကလေးကဒီလိုဆိုရင်ဘေးသွားကြစို့နွားကဗျာဆိုတော့ကခိုင်းတော့ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ဟာတာကြီးမိုးလည်းချုပ်လာပြီကွာမိုးချုပ်ပြီဆိုတော့ဒီချင်းကြီးငါတို့ဘယ်သွားလို့မှမကောင်းတော့ဘူးအဲ့တော့ငါသားတညလောက်တော့တိခါမှာကွာကဲမနဲ့လင်းတော့အဖေတို့လိုက်ပုံမယ်ကဲအိတ်ကြစို့ကွာဆိုပြီးတော့ချော့မော့ပြီးတော့အဲ့ဒီနေညာအိတ်ညာအိပ်ပြီးတော့နန်းနဲ့လင်းတဲ့ခါကလာကြတော့မျက်နှာပါတက်ပြီးစာဝင်တော့ဝင်နေစားပြီးတဲ့ခါကြတော့ကဲငါသားကြီးသွားကြစို့ဆိုပြီးတော့အဲ့ဒီမှာလဲပါပြင်းစင်းပြီးတော့ဝါစာပါလဲပြီးတော့သွားကြသားမိသားဖသုံးဦးအဲ့ဒီမှာဆန်တအိပ်တင်ပြီးတော့သားလေးညွန်ကြတဲ့ညွန်ပြတဲ့စီကိုပဲလဲကိုမောင်းသွားသားလေးညွန်ပြတဲ့စီကိုလဲမောင်းသွားတဲ့ခါကလာကြဘယ်ကိုရောက်သွားလဲဆိုတော့စိုးစိုးကဘုန်းကြီးပြောတယ်ချောင်းယိုးရွာကိုရောက်အဲ့ဒီချောင်းယိုးရွာပေါက်ရောက်တဲ့ခါကြတော့ကဲငါသားကြီးရွာပေါက်တော့ရောက်ပြီဘေးအိမ်ဆိုတာလေငါသားညွှန်ပြအောင်မှဖြစ်မှာကဲငါအဖေကတော့မောင်းမယ်ဆိုပြီးရှိကမောင်းအဲဒီမှာသူ့သားပြည့်တဲ့ပုဂ္ဂိုလ်အဖေဘေဘဲကိုကိုဘေဘဲကိုချူညာဘဲကိုချူစသည်ဖြင့်သားကညွှန်ပြတဲ့အတိုင်းပဲမောင်းလာတာအဲဒီမှာယွမ်းလင်ရောက်တဲ့အခါကဏ္ဍကြတော့အိမ်ဝင်းကြဲကြဲခြံဝင်းကြဲကြဲနဲ့အိမ်တကြီးတစ်လုံးတွေ့အိမ်မြင့်နှစ်ထပ်အိမ်ကြီးပေါ့လေအဲဒီအိမ်ဝင်းနဲ့ကိုမောင်းဆိုတာနဲ့အိမ်ဝင်းနဲ့မောင်းသွားတယ်အိမ်ဝင်းနဲ့မောင်းသွားတော့ဟိုမှာအိမ်ပေါ်မှာအသက်60ကျော်ခန့်ရှိတယ်အဲ့ဒီမှာဖိုးအိုတယောက်ကရင်နွေးချမ်းတောင်းပြီးတော့နေပါလေဆလိတ်တို့နဲ့ရင်နွေးချမ်းတောင်းသူကလည်းပဲလှမ်းကြည့်နေတယ်ဒီလူတွေလူစိမ့်နေပဲတခြားတခြားအိမ်တွေကလည်းလှမ်းလှမ်းကြည့်ကြတယ်လူစိမ့်နေတောရဲ့သဘာဝဆိုတာကလူစိမ့်များလာပြီဆိုရင်ဘယ်နှန်းသွားတာပါလိမ့်ဘယ်ကပါလိမ့်ဆိုတာလှမ်းပြီးတော့အကဲခတ်ကြလေ့လာကြအခုလည်းပဲဘေးကအိမ်တွေကလည်းပဲအကဲခတ်တယ်ဟိုအိမ်ရှင်ဖြစ်တဲ့ပုဂ္ဂိုလ်ကလည်းဒီလူတွေငါမမြင်ပါဘူးလူစိမ့်နေပဲဘယ်ကပါလိမ့်မလဲလို့ကြည့်နေတယ်အဲ့လိုရင်နွေးတောင်းရင်းနဲ့လှမ်းကြည့်နေတဲ့အခါကလေးလေးကအဲ့ဒီမှာလဲပုံကနေပြီးလဲလဲရက်လက်ရောလှမ်းပြီးအော်ခေါ်အော်တယ်အော်ပြောတယ်ဟေ့ငညိုဟေ့ငညိုနဲ့လှမ်းခေါ်တယ်လှမ်းခေါ်တဲ့ခါကလာကြတော့ဟိုကရွာရဲ့လူကြီးဖြစ်နေပြီအသက်အရွယ်ကြီးရင်နေပြီဒီကလေးကသူ့ကိုငညိုငညိုလို့ခေါ်တဲ့ခါကလာကြတော့အဲ့ဒီမှာစိတ်ဆိုးပြီးဟေ့မင်းတို့ဘယ်ကကောင်းနေလဲကွာပြောဆိုပြီးတော့အိမ်မွားနေဆင်းလာတာအိမ်မွားနေဆင်းလာတဲ့ခါကြတော့မှအဲ့ဒီမှာဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကဥညုခမညာခਿੱတတိခန့်ဇေလိုပါတယ်ကျွန်တော်သားလေးဟာလူတို့လူစံလေးဖြစ်နေပါတယ်အဲ့ဒီမှာသားလေးရဲ့ခေါ်လာမှုကြောင့်ကျွန်တော်တို့ဒီရောက်တာမှဒီမှမရောက်ဖူးခဲ့ပါဘူးအဲ့တော့သားလေးရှေ့ကိုဗာဆက်လုပ်မယ်ဆိုတာကျွန်တော်တို့စောင့်ပြီးတော့ကြည့်ကြရအောင်ပါဗျာဆိုပြီးတော့အဲ့ဒီမှာတောင်းပန်လိုက်တဲ့အခါဥညိုဝါလည်းပဲသီခံပြီးတော့အဲ့ဒီမှာအဲ့ဒီကလေးငယ်ကနေပြီးတော့ဗာဒီဆက်ပြောလဲဆိုတော့ဟေ့ငညိုမင်းငါ့မမှတ်မိဘူးလားလို့မေးတယ်မေးတဲ့အခါကျတော့ဟိုကဥညိုကလည်းအသက်ရွယ်ကြီးတော့အေးကွာငါလည်းအသက်ရွယ်ကြီးကြီးမျက်စိကလည်းမွဲပြီဆိုတော့အသိမမှတ်မိဘူးကွာငါကန့်ကြီးနေကွာတဲ့မင်းနဲ့တငယ်ချင်းဆိုတော့အဲ့ဒီကျတော့မှသူသဘောပေါက်သွားတယ်ကံကြီးဆိုတာသူငယ်စဉ်ခါကာလတုန်းကနှစ်ယောက်တငယ်ချင်းရွာစဉ်လျှောက်ပြီးတော့ကွမ်းထန်းရောက်နေတဲ့တငယ်ချင်းဖြစ်တယ်။အဲ့တော့ရွာထန်းကွမ်းထန်းရောက်ပြီးတော့အတူတူသွားပေါ်လာပဲစိုးပေါ်စိုးပဲဖြစ်တဲ့အဲ့ဒီမှာကံကြီးဖြစ်နေတယ်။အဲ့ဒီမှာကံကြီးဖြစ်နေတဲ့ခါကျတော့အဲ့ဒီမှာကလေးကိုတခါနဲ့တွေ့တွေ့ကြည့်ပြီးတော့ကလေးရဲ့ပကုံးလေးကိုပတ်တာ။အဲ့ဒီမှာကလေးကနေပြီးတော့ကံငညိုမင်းငါ့ကိုမမှတ်မိပဲဘူး။ငါလေးတဲ့မင်းစီကနေပြီးတော့ငါဆန်းတစလေအကျွေးယူစားခဲ့တာမင်းမှတ်မိသေးလား။ဟိုကမှတ်တော့မမှတ်မိတော့ပါဘူး။အဲ့ဒီဆန်းတစလေအကျွေးကြောင့်မင်းအိမ်မှာငါနှစ်ဘဝတိုင်တိုင်ကျွန်ခံခဲ့ရပါလေကွာပထမငါကြက်ဘဝနဲ့မင်းအိမ်ကိုကျွန်ခံခဲ့ရတယ်ငါကြက်ခုတ်ပြီးတော့ငါမင်းကိုအကျွေးဆက်ခဲ့ရပါတယ် ငါအသားအနာခံပြီးတော့ငါပွဲတိုင်းမရှောင်အကုန်လုံးလိုက်ခုတ်ပြီးတော့နိုင်အောင်ခုတ်ခဲ့ရပါတယ်။နောက်ဆုံးငါနဲ့အင်အားမမျှတဲ့ကျင့်တဲ့ငါခုတ်ရတဲ့အခါကျတော့ရှုံးနေဆိုပြီးမင်းစိတ်ဆိုးပြီးတော့ငါကိုနွားစင်းနဲ့ရိုက်ပြီးရိုက်တတ်ခဲ့တယ်။အဲဒီမှာငါနွားမကြီးထံမှာငါရောက်ခဲ့ရပြန်တယ်။နွားဘဝနဲ့မင်းအင်ကိုငါတစ်ခါပြန်ပြီးတော့ကျွန်ခံခဲ့ရပြန်ပါလေကွာတဲ့ဒီဆန်တစလေအကျွေးကြောင့်။ဘာအကျွေးကြောင့်လဲ။အဲ့ဒီဆန်တစလေလေးအကျွေးကြောင့်မို့မင်းအင်ကိုနောက်တစ်ချာငါနွားဘဝနဲ့ကျွန်ခံခဲ့ရပါလေ။အဲ့ဒီမှာလေပဲမင်းဟာအကျွေးပူတဲ့အတွက်ကြောင့်မို့အကျွေးချေရမှာဖြစ်တဲ့အတွက်ကြောင့်ချေရမှာဖြစ်တဲ့အတွက်ကြောင့်ငါ့ကိုတတ်ပြီးတော့တခါလေအသားကိုစားအသားကိုရောင်းပြီးတော့အကျွေးဆက်မယ်ဆိုပြီးငါ့ကိုမင်းတခါတတ်ခဲ့ပြန်ပါလေကွာအဲ့ဒီအချိန်မှာဟောဒီမိဘနှစ်ပါးကငါဒီနန်းအဲ့ဒီနန်းကနေဖြတ်သွားတဲ့ခါကာလကြငါတို့နောက်ကလိုက်သွားပြီးတို့အင်းရောက်လို့အခုဒီမှာငါလူဖြစ်လာတဲ့ခါကာလကြတော့မင်းရဲ့ဒီဆန်းတစလေအကျွေးကိုတော့ချေအောင်ဆက်မှဖြစ်မယ်ဆိုတာကိုငါသိတဲ့အတွက်ကြောင့်မို့အခုမင်းကိုလာပြီးတော့အကျွေးဆက်တာပါကွာတဲ့ဟောဒီလဲပေါ်မှာပါလာတဲ့ဆန်တအိတ်ယူပါတဲ့မင်းရဲ့ဆန်တစလေအကျွေးကိုဒီနေရာဒီဘုံကဒီဒါနဲ့ပဲကျင်납ပါတော့ဆိုပြီးကလေးကနေပြီးတော့အကျွေးစီဆက်ပါဒီကမှာဟိုကဥညို့ဟာလည်းပဲတခါလေသူ့ရဲ့မိုက်ပြစ်တွေကိုပြန်ပြီးတော့တွေးတော့ပြီးတော့သူ့မိုက်ခဲ့တာလေသူ့ဆိုးခဲ့တာလေပြန်တရင်ရပြီးတော့အဲ့ဒီမှာကလေးလေးကိုဖက်ပြီးတော့ငိုရှာပါလေကလေးလေးကပေးတဲ့ဆံကိုလည်းပဲသူမလိုချင်တော့ဘူးငါမင်းအကျွေးတွေကိုလည်းပဲကြေးပါတယ်ငါကြေးလက်ကျင်းတတ်ပါတယ်ပြောပေမဲ့ကလေးကလည်းပဲလက်မခံတဲ့အတွက်ကြောင့်မိဘများကဝိုင်းပြောပြီးတော့မှဒါလေးကိုတော့လက်ခံမှာဦးညိုဆိုပြီးတော့လက်ခံမှုရပြီးခဲ့ရတယ်ဆိုလိုရင်းကတော့ဗာလဲဆိုရင်အကျွေးတင်ပြီဆိုရင်မဆက်ဘဲနေလို့ရပါမလားဒါကြောင့်ဘုန်းကြီးတို့ယောဂီများဟာလေပဲတရားဓမ္မများကတရားကြည်ပြူစွာလှူတဲ့သွမ်းကိုဖုံးပေးတော့မယ်ဆိုရင်မိမိတို့အကျွေးကင်းအောင်ဖုံးပေးဖို့ရအရေးမကြီးဘူးလားအဲ့ဒီတော့အကျွေးကင်းအောင်ဖုံးပေးတော့မယ်ဆိုရင်ပထမဘာလုပ်မလဲမေတ္တာပွားဆွမ်းပွဲရောက်ပြီဆိုရင်ဆွမ်းပွဲကြည်ပြီးတော့မေတ္တာပွားလူတိုင်းနဲ့ကုသိုလ်ရှင်တွေမေတ္တာပွားပြီးတဲ့အခါကျတော့ဆွမ်းနိုင်တဲ့များစောစောကဘုန်းကြီးပြောတဲ့အတိုင်းဆင်ញင်လိုက်ပါဆင်ញင်ပြီးတဲ့အခါကလည်းကြတော့မှမိမိစွမ်းနိုင်တဲ့မြတ်ဇွန်ကင်နာကစခတ်တာကစယူရာကစအကုန်လုံးနောက်ဆုံးဝါတာမြူရာကစတတိကံပြီးတော့စွမ်းလုတ်တိုင်းစွမ်းလုတ်တိုင်းမဖုံးပိနေတော့အနည်းဆုံးစွမ်းလုတ်၃လုံးလောက်ကတော့ဖြင့်စိစိဆက်ဆက်ရှုမှတ်ပြီးတော့ဖုံးပေးဖို့ရမလိုပေဘူးလားဗျာအဲ့ဒီလို့ဆိုရင်မိမိတို့ကိုယ်တိုင်လည်းပဲအကျိုးရှိပြီးတော့လူတိုင်းနဲ့ပုဂ္ဂိုလ်တွေရောအကျိုးမများနိုင်ပေဘူးလားဒီဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတရားဓမ္မများတရားလို့ကြည်ပြူစွာလှူတဲ့ဆွမ်းကိုဖုံးပေးတော်မယ်ဆိုရင်အဲ့လိုအကျွေးကင်းတဲ့ဖုံးပေးနည်းမျိုးနဲ့ဖုံးပေးပါဟုတ်တယ်မို့လားဒီအကျွေးကင်းတဲ့ဖုံးပေးနည်းမျိုးနဲ့လည်းမေတ္တာပွားပြီးတော့ဖုံးပေးဆင်ခြင်ပြီးတော့ဖုံးပေးနောက်မိမိလည်းပဲတရားတွေတွတ်တက်ပြီးတော့လူတန်းတဲ့ပုဂ္ဂိုလ်တွေမှလည်းပဲပို့ပြီးတော့အကျိုးများစေအောင်ရှုမှတ်ပြီးတော့လည်းပဲမဖုံးပေးရပေဘူးလားဗျာဒီဖုံးပေးရတယ်အဲ့လိုဖုံးပေးတဲ့အခါကလည်းမမိမိတို့ကအတိုင်းအတာသိပြီးတော့ဖုံးပေးဘယ်လိုသိပြီးဖုံးပေးရမလဲအတိုင်းအတာဆိုတာကမိမိစားနိုင်တာလောက်ဒီလောက်ပဲဖုံးပေးရမိမိကတပကံလောက်ဖုံးပေးနိုင်ရင်တပကံအဲ့ဒီတပကံတောင်မှစွမ်းနိုင်ရင်စွမ်းလို့၃လုံး၄လုံးလောက်လျှော့ရတယ်အဲ့လိုလျှော့ပြီးတော့စွမ်းလို့လျှော့ထားတဲ့အထက်ကရေကိုတဝတောက်ပေးရတယ်นี่ไอ้หลุช่อပြီးတော့ဘုံပေးခြင်းအားဖြင့်နေရထိုင်ရတာတွားရလာရတာတရားတွေရှုရပွားရတာမချမ်းသာပြီဘူးလားဗျာတကယ်လို့မိမိကအတိုင်းအတာထက်ပိုလွန်ပြီးတော့ဩငါညံ့နေကြတော့စားနေလိမ့်မယ်ဥပုံဆောင်ထားရတာဆိုတော့ညံ့နေစားမစားရဘူးညံ့နေစားညံ့နေမစားအောင်ငါအခုအရေကဝါအောင်တင်းအောင်စားထားမှဖြစ်မယ်ဆိုပြီးတော့လွန်လွန်ကဲကဲအတိုင်းအတာတဲ့ပိုလွန်ပြီးတော့စားမိလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာအနေရအထံရမခက်ပေဘူးလားအနေရအထံရခက်ပြီဆိုရင်တရားရောနှလုံးသွင်းလို့ရှုလို့မှတ်လို့ရပါဦးမလားမရနိုင်တော့ဘူးလေခွန်ကြီးတို့သိပ်ပြီးတော့အစာဝါလွန်အားကြီးရင်လေတရားအာမထုတ်နိုင်ဘူးဝါလွန်အားကြီးရင်ဘာမတော့နိုင်နဲ့တရားအာမထုတ်နိုင်ဘူးလေတရားနှလုံးမသွင်းနိုင်ဘူးခွန်ကြီးတို့မြတ်စွာဘုရားလက်ထက်ကကောသလမင်းကြီးကောသလမင်းကြီးဟာဆံတစိတ်ချက်နဲ့ညီမျှတဲ့အသားဟင်းနဲ့ပွဲတော်တည်တဲ့ဆံတစိတ်ဆိုတာဘယ်လောက်ခေါ်တာလဲ။ညာလိုက်။အဲ့ဒီမှာစားထဲမှာတော့ဒီလိုပဲဆံတစိတ်ချက်နဲ့ညီမျှတဲ့အသားဟင်းနဲ့ပွဲတော်တည်တယ်လို့ဆိုပါလေ။အဲ့တော့ပွဲတော်တည်တယ်ဆိုတော့အဲ့ဒီမင်းကြီးရဲ့ပုံမှန်ကိုလည်းကြည့်ပေါ့အင်မတန်ကိုဝါဖိုင်ပြီးတော့တခါလေအထိုင်ရအထရအင်မတန်ခက်တယ်လို့ဆိုပါလေ။ သူကမြတ်စွာဘုရားပေါ်မှာသိကြည်ညိုတယ်ဒီမင်းကြီးကသိကြည်ညိုတော့ဘုရားရှင်ကိုတတိယရင်တတိယတဲ့အချိန်ဘုရားကြောင်းသွားပြီဘုရားဥချတာပဲအဲ့ဒီလိုကိုမြတ်စွာဘုရားပေါ်မှာကြည်ညိုတယ်ချစ်တယ်ဘာကြောင့်ဒီလောက်ကြည်ညိုဒီလောက်ချစ်ရတာလဲဆိုတော့မြတ်စွာဘုရားနဲ့အသက်အချင်းလေးပဲတူတယ်အမျိုးအချင်းလေးပဲမင်းမျိုးကလာတဲ့အတွက်ကြောင့်မို့ဒါကြောင့်ကြည်ညိုတယ်ချစ်တယ်မြတ်စွာဘုရားပေါ်တတိယရင်တတိယတဲ့အချိန်မြတ်စွာဘုရားကိုသွားဖူတာပဲဒီနေ့မှတော့သူလဲပွဲတော်တည်ပြီးပွဲတော်တည်ပြီးစာအနာမယူပါသေးဘူးအနာမယူခင်မှာမြတ်စွာဘုရားကိုတတိယတာနဲ့အဲ့ဒီမှာကြောင်းတော်သွားတယ်ကြောင်းတော်သွားတဲ့ကမြတ်စွာဘုရားအနုမောဒနာတရားချီးမြှင့်နေတယ်အဲ့ဒီချီးမြှင့်နေတဲ့အခါကလည်းကျတော့သူဘေးမှာဝင်ပြီးတော့ထိုင်ပြီးမြတ်စွာဘုရားဥချံဥချပြီးထိုင်နေတယ်မြတ်စွာဘုရားကတရားဟောနေတယ်ဒီပြင်ချားပိသက်တွေကလည်းတရားနာနေတယ်အဲ့ဒီမှာပသိန္ဓရီကောသလမင်းကြီးထိုင်နေတဲ့အခါကလည်းကျတော့လေတခါလေကောင်းတဆတ်ဆတ်နဲ့ငိုက်ပြီအစားတွေနဲလို့လားများလို့လားငင်းငင်းလေးကိုမထိုင်နိုင်တော့ဘူးတဲ့တဲ့လေးကိုမထိုင်နိုင်တော့ဘူးလက်နှစ်ပဲရှေ့ကိုပါလုပ်ထားရတယ်ထောက်တာလက်နှစ်ပဲထောက်ထားရတယ်အဲ့ဒီမှာလက်နှစ်ပဲထောက်ပြီးတော့ထိုင်တာတခါလေငိုက်ကလည်းငိုက်ချင်းရာဇာအိန္ဒြေကလည်းဆယ်လို့ကလည်းမရနိုင်အဲ့တော့တခါလေအစာတွေကသိပ်ပြည့်နေတဲ့ခါကျဌိနမိတ်တွေဝင်ထိန်ထိန်တဲ့ခါကျဘာဖြစ်လာလဲဆိုတော့စိတ်တွေအိုက်ပြီးတော့ချွေးတွေကလည်းပဲမထွက်ပေဘူးလားဗျာအဲ့ဒီမှာချွေးတွေထွက်ပြီးမြတ်စွာဘုရားဟောတဲ့တရားတွေရောသူနှလုံးသွင်းနိုင်သေးရဲ့လားစူးစူးဆိုင်ဆိုင်ရောနာကြနိုင်သေးရဲ့လားဒီကနေပြီးတော့တခါနဲ့မောင်မမိတ်တန်တွေကရက်လီခတ်နေရတယ်အဲ့လောက်ရက်လီခတ်နေတဲ့တဲကချွေးတွေကဒီဒီကြာလာပင်မချမ်းသာနေသလားဆင်းရဲနေသလားအစာနည်းလို့လားအစာများလို့လားအစာများတဲ့နေ့များဆိုရင်ဘုန်းကြီးတို့ယောဂီများအထက်ပန်ကံမော့မော့ကြည့်တာလေဘာကြောင့်လဲပိုက်ပြီးတင်းပြီးတော့တခါလဲအဲ့အဲ့ဆက်ကြီးဖြင့်နေလို့ထိုင်လို့ကမကောင်းပန်ကဖွင့်စီကျင်တာလေအဲ့ဒါအစာများပြီးအနေထိုင်ခက်နေတာအဲ့လိုအနေတန်ခက်တော့တရားနှလုံးသွင်းလို့ရသေးရဲ့လားကဲသိအစာများရင်လေတရားနှလုံးသွင်းလို့မရဘူးအဲ့လိုပဲအစာမစားရလို့ဓမင်းစားလောင်မွတ်သိမ့်နေပြီဆိုရင်လေတရားကရှုလို့ရသေးရဲ့လားစားတယ်စားတယ်မှတ်လေးပူစားလေးစားတယ်မှတ်လေးပူစားလေးကြာတော့ရေအိုးသွားပြီးတော့ခါတယ်ရေခွက်ကင်ပြီးတောက်ပြီးမော့ရတော့တာစားလေးမှတ်လေးပူစားလေးစားတယ်မှတ်လေးပူစားလေးပဲဘယ်လို့မှလုံးလို့မရတော့ဒါကြောင့်မြတ်စွာဘုရားလက်ထက်ကတကားတယောက်သူ့ရဲ့နွားခြံထဲကနွားတွေပျောက်သွားတာခြံထဲကနွားတွေပျောက်သွားတဲ့အခါကျတော့တခါနဲ့နွားတွေကကြောထွက်သွားတာဆိုတော့တခါနတ်နဲ့စောစောမြတ်စွာဘုရားကြောင်းတော်ကိုသူသွားမလို့ပဲဒါပေမဲ့နွားတွေပျောက်တာနဲ့ငါနွားပျောက်အရင်ရှာလိုက်ဦးမလားဆိုပြီးဘာမှမစားရသေးဘူးအိယာကနိုးတာနဲ့တခါနဲ့တိုးတဲ့ထွက်ပြီးတော့နွားတွေသွားတတ်တဲ့နေရာလိုက်ရှာလိုက်ရှာတာနေ့ဘလောက်ထိအောင်ရောက်သွားပြီလဲဆိုရင်10နာရီခွဲ17နာရီ17နာရီလောက်ရှောက်သွားအဲ့ဒီမှာနွားတွေတွေ့တဲ့ခါကျတော့မှနွားတွေကိုပြန်မောင်းလာပြီးတော့ခြံနဲ့သွင်းပြီးရဲ့ခါကျတော့အိမ်မဝင်မဲနဲ့တခါမြတ်စွာဘုရားစီလာတာမြတ်စွာဘုရားစီလာပြီးမြတ်စွာဘုရားတရားပွင့်တရားဓမ္မသဘင်ကျင့်ပါတော့အဲ့ဒီမှာတခါရင်ပင်မနွားနယ်လာတာကိုတွေ့ရတယ်မြတ်စွာဘုရားအဲ့ဒီမှာပင်မနွားနယ်လာတဲ့ခါကျတော့ငါဘုရားတရားဟောပြီမယ်လို့လေဒီပုဂ္ဂိုလ်မှာတရားကိုဖြောင်းပြောင်းနားနိုင်မှာမဟုတ်ဘူးနှလုံးသွင်းနိုင်မှာမဟုတ်ဘူးဒီတော့သူဆာလောင်မွတ်သိမ့်နေတာလေပြေပြောက်သွားမှသာဒုတရားကိုနှလုံးသွင်းနိုင်တော့မှာပဲဆိုပြီးတော့အဲ့ဒီမှာဝေယဝဆဆောင်ရဲကြတဲ့ပုဂ္ဂိုလ်များကိုမြတ်စွာဘုရားကိုတော်တိုင်းပဲစွမ်းများစွမ်းဟင်းများကြံ့ကြသေးရလားလို့ကိုတော်တိုင်းမေးတာကိုတော်တိုင်းမေးတော့ကြံပါသေးတယ်ဘုရားလို့လျှောက်တဲ့အခါဒီလိုကြံသေးတယ်ဆိုရင်ဟောဒီတကားကိုခေါ်ပြီးတော့အဲ့ဒီမှာထမင်းကျွေးလိုက်ကြအောင်လို့မြတ်စွာဘုရားကိုတော်တိုင်းထမင်းကျွေးခိုင်းခံရတဲ့ပုဂ္ဂိုလ်ဒီတကားပဲနွားပြောက်တကားပဲအဲ့ဒီမှာမြတ်စွာဘုရားကိုတော်တိုင်းဓမင်းကျွေးခိုင်းလိုက်တာအဲ့ဒီပုဂ္ဂိုလ်ကဓမင်းကျွေးခိုင်းတော့ယဟန်တော်တွေကပုထုဇဉ်ယဟန်တော်တွေကကဲ့ရဲ့ကြတယ်ကြည်စမ်းမအောင်ဘုရားရှင်ကိုတော်မြတ်ကြီးကလည်းသူကိုယ်တိုင်းဒီတကာတစ်ခါမှလည်းဓမင်းမကျွေးခိုင်းဘူးဒီတကာတယောက်တည်းကျွေးခိုင်းတယ်ဘယ်လိုကြောင်းကြောင်းမှလည်းပေါ့ပြောကြဆိုကြတာအပြစ်တင်ကြတာကဲ့ရဲ့ကြတယ်ဟဲ့အခုဒီမှာဘုရားရှင်ကိုတော်မြတ်ကြီးကတော့ဖြင့်သိနေပြီလေသူဟာဒီလောက်မောပန်းပြီးတော့တမနယ်လုံးဘာမှမဆန်းရသည်ဆာလောင်မုတ်သိမ့်နေတဲ့ပုဂ္ဂိုလ်ငါဘုရားတရားဟောရင်လည်းပဲဒီနောက်ဆာလောင်မုတ်သိမ့်မှုဆင်းရဲတွေဇိကိစ္စပရမရောဂတဲ့ဆာလောင်မုတ်သိမ့်ခြင်းဆင်းရဲဟာယောဂထဲမှာအဆင်းရဲဆုံးယောဂပဲတဲ့ဟေးဒါကြောင့်သူဆင်းရဲနေတဲ့အတွက်ကြောင့်မို့တရားဟောကြားပေမယ့်လူလည်းပဲနှလုံးသွင်းနိုင်မှာမလားဗျာနှလုံးမသွင်းနိုင်ဘူးဒါကြောင့်မြတ်စွာဘုရားဟာဆာလောင်မုတ်သိမ့်ခြင်းကိုပြေပြောက်သွားအောင်ဓမင်းကျွေးခိုင်းနေကျွေးပြီးလို့ဓမင်းစပြီးလာပြီးဆိုမှအာလုံးပြည့်စုံပြီလားပြည့်စုံပါပြီဘုရားဆိုတော့မှအဲ့ဒီမှာမြတ်စွာဘုရားတရားဟောတာအဲ့ဒီခါကြတော့မှမြတ်စွာဘုရားဟောတဲ့တရားကိုအဲ့ဒီနွားပြောက်တဲ့တကားဟာတိတိကျကျစူးစူးဆိုင်ဆိုင်နာကြားပြီးတော့ခန္ဓာညာဆိုင်ပြီးတော့ရှုပွားအားထုတ်သွားတဲ့ခါမြတ်စွာဘုရားတရားတော်လေးဆုံရောဒီပုဂ္ဂိုလ်လေးသောတာပတ္တိမြညာပူညာဆက်ရောက်ပြီးသောတာပန်တည်သွားတယ်တရားရသွားတယ်ဒါကြောင့်သိတ်ဆာလောင်မွတ်သိတ်နေရင်လေတရားနှလုံးသွင်းလို့ရပါမလား သိပြီးတော့အစာရီများပြီးအစာများလို့ယင်လည်းတရားနှလုံးသွင်းလို့ရပါမလားမရပါဘူးအဲဒီတော့အစာရီကိုလည်းပဲအတိုင်းအတာမိမိရဲ့ဝမ်းနဲ့တော်ယုံတန်ယုံသင့်ယုံလေးလောက်မိဝဲဖို့မလိုပေဘူးလားမရပါဘူးအထူးအားဖြင့်တော့ဆင်ခြင်ပြီးတော့ရှုမှတ်ပြီးတော့ဖုံးပင်းနေမယ်ဆိုရင်အစာရီကလွန်သွားတယ်ဆိုတာရောရှိပါဦးမလားမရှိနိုင်တော့ပါဘူးအဲလိုသာဘုန်းကြီးတို့ယောဂီများနှလုံးသွင်းဆင်ခြင်ပြီးတော့ရှုမှတ်ပြီးတော့ဖုံးပေးပါအဲ့လိုဖုံးပေးရင်အတိုင်းဒါသိပြီးတော့ဖုံးပေးတာမမြည်ပေဘူးလားဗျာကဲဆုလိုက်ရအောင်အစအစ
အစအစ
ဘောဇင်မှဘောဇင်မ
ှ
တိုင်းတာဘဲသို့တိယာမိတိုင
်း
တာဘဲသို့တိယာမ
ိအစ
အစအစဘောဇင်မ
ှ
တိုင်းတာဘဲသို့တိယာမိဘယ်လိုတိုင်းတာပြီဘယ်လိုသိရမလဲဆိုတော့အဲ့ဒီဘောဇင်နေမိဝဲသုံးဆောင်တဲ့အခါမှာစောစောကပြောတဲ့ဆင်ခြင်လိုက်လေမြူတို့ပြောပါကစားဖို့အာဟုသောမှန်ရဖို့မဟုတ်ဘဲနဲ့အမြတ်တရားတွေကိုကြိုးစားနိုင်ဖို့သီလအကျင့်သမာဓိအကျင့်ပညာအကျင့်တွေကျင့်ကြံအထုတ်နိုင်အောင်ကြိုးစားနိုင်ပြန်ကြိုးစားအထုတ်နိုင်ဖို့အတွက်မိဝဲတယ်လို့ဒီလိုနှလုံးသွင်းဆင်ခြင်ဖုံးပေးရင်အဲ့ဒီပုဂ္ဂိုလ်ဟာအတိုင်းတာသိပြီးတော့ဖုံးပေးရမရောက်ပေဘူးလားဆိုခဲပွဲဘောဇနာစားရသူသည်မြူရုမန်ရေပြည့်ပြည့်မည်မြူရုမန်ရေ
ပြည
့်ပြည့်မည်အမြတရားပွားများဖို့ဤအမြတရားပွားများဖို့ဤဤတို့သာတိုင်းတာသိရမည်ဤ
တ
ို့သာတိုင်းတာသိရမည်ခဲပွဲဘောဇနစားရသူသည်မြူရုမန်ရေပြည့်ပြည့်မည်မြူ
ရုမ
န်ရေပြည့်ပြည့်မည်အမြတရားပွားများဖို့ဤ
တ
ို့သာတိုင်းတာသိရမည်တို့သာတိုင်းတာသိရမည
်
ဟောယောဂီပုဂ္ဂိုလ်ဟာဒီခဲဝဲဘောဇင်ကိုအတိုင်းတာသိပြီးတော့ဖုံးပေးတယ်ဆိုတာဒီအတိုင်းဆင်ញင်နှလုံးသွင်းပြီးတော့ဖုံးပေးသွန်းဆောင်သွားလို့ရှိရင်အတိုင်းတာသိပြီးတော့ဖုံးပေးသည်မမြည်ပေဘူးလားဗျာဆိုလိုက်အစအစ
အစအစ
ဘောဇင်မှဘောဇင်မ
ှ
တိုင်းတာဤသို့တိယာမိတိုင
်းတာ
ဤသို့တိယာမိအစအစ
အစ
ဘောဇင်မ
ှ
တိုင်းတာဤသို့တိယာမိတိုင
်
တာဤသို့တိယ
ာ
မိဆိုလိုက်သာသာဘောဇင်မှတိုင်းတာဤသို့တိယာမိသာသာဘောဇင်မှတိုင်းတာဤသို့တိယာမိဒီယောဂီပုဂ္ဂိုလ်များကတော့ယနေ့ဘုန်းကြအတိုင်းဒါသိပြီးတော့မိဝဲသုံးဆောင်ရမယ်ဆိုတဲ့အတိုင်းခုယောဂီပုဂ္ဂိုလ်များဆွမ်းဖုံးပေးတဲ့အခါမှာပထမမေတ္တာပွားကြတယ်။နောက်ဆင်ញင်ပြီးတော့မှရှုမှတ်မှုလေးနဲ့ဖုံးပေးသုံးဆောင်ကြတဲ့အတွေ့မိမိတို့ကိုယ်တိုင်လည်းပဲအကျွေးကင်းပြီးတော့လူရဟန်းတဲ့ပုဂ္ဂိုလ်တွေမှရောအကျိုးမများပေဘူးလားဗျာ။ဒီအတိုင်းလေးပဲဘယ်နေရာဘယ်ဌာနဘယ်နေရာမှာပဲဖြစ်ဖြစ်တရားနှလုံးသွင်းရှုမှတ်ပွားများအားထုတ်ပြီးသောမဟုတ်သူတစ်ပါးလှူတဲ့တန်းနဲ့ဆွမ်းကိုဖုံးပေးပြီဆိုရင်ဒီတိုင်းဖုံးပေးသွားရင်အကျွေးမကင်းဘူးလားလူတန်းနဲ့ပုံကိုယ်ရရောအကျိုးမများဘူးလားဒါကြောင့်ဧဝံခောဘေခဝေဘေကုဘောဇနေမတ်တေညူဟောတိဘေခဝေယဟန်တော်များအိုချက်သားတို့ဧဝံခောဤတော်လျင်ဘေခုယဟန်သည်ခွာတတိပဋ္ဌာဝိပဿနာတရားတွေကိုရှုမှတ်ပွားများအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည်ဘောဇနေခဲပွဲဘောဇင်၌မတ္တညူသုံးဆောင်တဲ့ခါမှာအတိုင်းဒါပမာဏကိုသိသည်ဟောတိဖြစ်၏ဣတိဤသို့ဘဂဝါတို့ဖုံးတော်သခင်ဘုရားရှင်ကိုတော်မြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တရီ